Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တိုင်ရဲ့2016ခုနှစ်ဒီဇင်ဘာလ10ရက်ကြာသပတေးနေ့ည9နာရီကနေ10နာရီထိအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line to meter 2532.50 နဲ့ line လက် meter 190တို့ကနေဖန်ယူနားဆင်နိုင်သလို VOA Facebook စာမျက်နှာကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီဖန်ယူနားဆင်နိုင်ပါတယ်ရှင်။ကျမခွာညိုပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညချမ်းပါရှင်။ကျမတင်ကြီးထိုက်ပါ။အမေရိကန်သမ္မတအိုဘားမားရဲ့တန့်စင်တဲ့စွန့်ရဲ့အစီအစဉ်ကိုအပြင်းထန်ဆန့်ကျင်သူတဦးကိုတဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးအေဂျင်စီအခြေခံအဖြစ်ရွေးကောက်ခံသမ္မတထရန့်ကရွေးချယ်လိုက်ပါတယ်။စီးရီးယားပြည်တွင်းဆက်ဆုံးသက်သွားတဲ့အထိတိုက်ပွဲတွေဆင်နွှဲမယ်လို့စီးရီးယားသမ္မတကပြောဆိုပါတယ်။ရခိုင်ချမ်းပေးကော်မတီဥက္ကဋ္ဌကုလအတွင်းရမှုချုပ်ဟောင်းကိုဖီအန်နန်နဲ့အင်ဒိုနီးရှားသမ္မတတို့ဒီကနေ့ရခိုင်ရေးဆွေးနွေးကြပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်နဲ့အတူကြေညာပေးပါမယ်ရှင
်အခုညပိုင်းသတင်းလွှာတွေထဲမှာတော့ရခိုင်ပြည်နယ်မောင်တော်ဒေသအတွင်းကအခြေအနေမှန်တွေပေါ်ထွန်းရေးစုံစမ်းစစ်ဆေးရေးကော်မရှင်က2လအတွင်းမှာအစီရင်ခံစာထုတ်ပြန်ဖို့ရှိပါတယ
်ကျွန်တော်တို့ကပြည်ထောင်စုအစင်းကနေတာဝန်ပေးတဲ့အမျိုးသားဖွဲ့စည်းဖြစ်တဲ့ဆိုပြီးတော့ငါတို့ကသာလင်းပါဆိုတော့ဒီလိုတစ်ပတ်သက်ထားတဲ့သဘောမရှိပါဘူ
းဥပဒေရေးရနဲ့အထူးကိစ္စရများလေးလာစမ်းစစ်ရေးတုံ့တက်ကော်မရှင်အဖွဲ့တဝင်းတူပြောပြချက်ဖြစ်ပါတယ်နိုင်ငံတကာသတင်းတွေပြီးမှနားဆင်ရမှာဖြစ်ပါတယ်ရှင်ရှမ်းပြည်မှာမြောက်ပိုင်းကတိုက်ပွဲအခြေအနေနဲ့နည်းမြေရှင်းလင်းရေးဆောင်ရွက်မဲ့အခြေအနေတွေစစ်ဘေးဒုက္ခသည်တွေရဲ့အခြေအနေတွေကိုလည်းပြောပြပေးသွားမှာပါအစည်းအဝေးနောက်ပိုင်းမှာတော့နားဆင်နေကြကျမ်းမာရေးမြမအရေးတုံ့တက်ချက်တွေကိုလည်းနားဆင်ရဖို့ရှိပါတယ်ရှင်အခုအရင်ဆုံးနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကီထိုက်နဲ့ကိုရနိုင်တို့ကြီးညာပေးပါမယ်ရှင
်အမေရိကန်သမ္မတဘရက်ကိုဘားမားရဲ့တန့်စင်တဲ့စွန့်ရင်အစည်းအဝေးကိုအပြင်းအထန်ဆန့်ကျင်သူတို့ကိုတဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးအေဂျင်စီရဲ့အကြီးအကဲဖြစ်ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကရွေးချယ်လိုက်ပါတယ်သမ္မတဘားမားရဲ့တန့်စင်တဲ့စွန့်ရင်အစည်းအဝေးကတော့အမေရိကန်ပြည်ထောင်စုအတွင်းကဒါအပိစက်ယုံတွေရဲ့ကာဗွန်ထုတ်လွှတ်မှုတွေကိုလျှော့ချပြီးရာသီဥတုပြောင်းလဲမှုကိုအရေးယူလှုပ်ဆောင်မဲ့အစီအစဉ်ဖြစ်ပါတယ်။သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအေဂျင်စီအကြီးအကဲအဖြစ်ထရန့်ရွေးချယ်လိုက်တဲ့အိုကလာဟိုမာရှင်နေဂျိုစကော့ဖွီကသမ္မတဥပမာရဲ့တန့်စင်တဲ့စွန့်ရင်စီမံကိန်းကိုပြီးခဲ့တဲ့ဇန်နဝါရီလကတရားစွဲခဲ့တဲ့ပြည်내ပေါင်းစုံကအရာရှိ28ဦးထဲကတဦးဖြစ်ပါတယ်။သမ္မတဥပမာရဲ့တန့်စင်တဲ့စွန့်ရင်စီမံကိန်းကတရားဥပဒေကြောင်းအရပြန်လည်သုံးသပ်နေတာကြောင့်ဆိုင်းငံ့ထားရပြီးနောက်ဆုံးမှာတော့တရားရုံးချုပ်ကအဆုံးအဖြတ်ပေးရမယ်လို့အများကမှန်းဆထားတာပါလက်ရှိမှာတရားရုံးချုပ်တရားသူကြီး၈ဦးကတစ်ဖက်၄ဦးစီဖြစ်နေပြီးရွေးကောက်ခံသမ္မတထရန့်ကလစ်လက်နေရာကိုအစားထိုးခန့်အပ်လိုက်ပြီးရင်တော့တစ်ဖက်က၅ဦးနဲ့အသာစီးရသွားမှာဖြစ်ပါတယ်တရားရုံးချုပ်တရားသူကြီးလစ်လက်နေရာအတွက်တော့ရွေးကောက်ခံသမ္မတထရန့်ကမကြေညာသေးပါဘူးရွေးကောက်ခံသမ္မတအနေနဲ့အစိုးရအဖွဲ့ဝင်တွေကိုဆက်လက်ရွေးချယ်နေရမှာတော့အရေးပါတဲ့နိုင်ငံခြားရေးဝန်ကြီးနေရာအတွက်စဉ်းစားနေတဲ့အထက်မှာEson Mobile ရဲ့အမှုဆောင်အရာရှိချုပ် Rex Taylor ဆန်လည်းပါဝင်လာပါတယ်။အသက်64နှစ်အရွယ် Taylor ဆန်ကအုပ်ချုပ်မှုဆိုင်ရာအထွေထွေမရှိပေမဲ့ရုရှားသမ္မတပူတင်အပါအဝင်တခြားကမ္ဘာခေါင်းဆောင်တွေနဲ့ရင်းနှီးသူဖြစ်ပါတယ်။လာမယ့်သတင်းပတ်ထဲမှာတော့နိုင်ငံခြားရေးဝန်ကြီးယာရုနီယာကိုကြေညာဖို့ရှိတယ်လို့ Mr. Trump ကပြောဆိုထားတာပါ။မနေ့ဗုဒ္ဓဟူးနေ့ကတော့နဗန်းဖွဲ့ချုပ်အုပ်ချုပ်ရေးအရာရှိအောင် Linda McMahon ကိုအသေးစားစီးပွားရေးဆိုင်ရာစီမံခန့်ခွဲရေးမှုအဖြစ်ရွေးချယ်လိုက်တယ်လို့အမိမြေလုံချုပ်ရေးဝန်ကြီးဌာနအတွက်တော့အငိမ့်စားရေးတပ်ဖွဲ့ချုပ်ကြီးဂျွန်ကယ်လီကိုရွေးချယ်ပါတယ်။လာမယ့်အစိုးရတက်လက်ထက်တရုတ်နိုင်ငံဆိုင်ရာအမေရိကန်သံမတ်ကြီးအဖြစ်တော့တရုတ်သမ္မတရှီဂျင်းပင်နဲ့ဆယ်စုနှစ်သုံးခုကျော်ကတည်းကခင်မင်ရင်းဆွဲရှိခဲ့တဲ့အိုင်အိုဝါအုပ်ချုပ်ရေးမှူးတယ်ရီ ဘရန်စတက်ကိုရွေးချယ်ထားပါတယ်ရှင်
။စီးရီးယားနိုင်ငံလက်ပုံမျိုးမှာတပုံတွေကိုစီးရီးယားစစ်တပ်ကအောင်ပွဲတွေရရှိချိန်မှာပဲစီးရီးယားသမ္မတဘရှားအယ်အဆတ်ကငါးနှစ်တာစီးရီးယားပြည်နယ်ဆက်အဆုံးသက်သွားတဲ့အထိဆက်ပြီးတိုက်ခိုက်သွားမယ်လို့ပြောဆိုလိုက်ပါတယ်။နိုင်ငံပိုင်သတင်းစာအယ်ဝါထန်နဲ့တွစ်ဆုံမီမြန်ကမ်းမှာသမ္မတအဆက်ကအခုလိုပြောဆိုထားတာကိုဒီကနေ့ကြာသပတေးနေ့ထုတ်သတင်းစာမှာဖော်ပြထားပါတယ်။2012ခုနှစ်ကတည်းကသဘုံတို့ထိန်းချုပ်ထားတဲ့အလက်ဘုံမျိုးရဲ့၃ဘုံ၂ဘုံကိုရုရှားတို့ထောက်ပံ့ပေးထားတဲ့စီးရီးယားတပ်တွေကပြန်ပြီးသိမ်းပိုက်ခဲ့ပြီးတော့နောက်တနေ့မှာသမ္မတအဆက်ပြောဆိုခဲ့တာပါ။လက်ပုံမျိုးမှာအောင်ပွဲရရှိခဲ့တာဟာစစ်ပွဲကိုအဆုံးသတ်နိုင်ပြီဆိုတဲ့သဘောမတက်ရောက်ပေမဲ့စစ်ပွဲအဆုံးသတ်စီကိုဥတီလိုက်တဲ့ကြီးမားတဲ့အဆင့်တစ်ခုဖြစ်တယ်လို့သမ္မတအဆက်ကပြောပါတယ်လက်ပုံမျိုးတွင်မှာသဘုံတွေရှိနေသမျှအပြစ်ခတ်ရဆေးရေးစဉ်းစားဖို့ကိုလည်းစီးရီးယားသမ္မတကညင်းပါတယ်လက်ပုံမျိုးတွင်ကအရက်သားတွေကိုလူသားချင်းစာနာထောက်ထားမှုနဲ့ရွှေပြောင်းပေးနိုင်ရေးအတွက်၅ရက်တာအပြစ်ခတ်ရဆဲဖို့သဘုံတို့ကကမ်းလှမ်းထားပြီးဒီအခြေအနေအပြီးမှာလက်ပုံမျိုးအနာဂတ်နဲ့ပတ်သက်ပြီးဆွေးနွေးဖို့ကိုလည်းကတိပြုထားပါတယ်လေဘိုမျိုးတွင်းကအရေးပေါ်စေကူတာပေးဖို့လိုအပ်နေတဲ့အရက်သား150ကို ပေးလို့ရကိုရွှေ့ပြောင်းခဲ့ပြီလို့နိုင်ငံကကြက်ချင်းဒီအသင်းကဒီကနေ့ကြာသပတေးနေ့မှာပြောဆိုပေမဲ့အများပြားကိုတော့မကယ်ထုတ်နိုင်ဘူးလို့လည်းပြောပါတယ်ခင်ဗျာ
။ဥရောပနဲ့ကမ္ဘာတစ်လွှားမှာအာဏာရှင်အတွေ့အခေါ်ဝါဒကြီးထွားလာတာကြောင့်စိုးရင်ပွဲအခြေအနေတွေပေါ်ပေါက်လာနိုင်တဲ့အပေါ်အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကဥရောပနိုင်ငံတွေကနိုင်ငံခြားရေးဝန်ကြီးတွေကိုသတိပေးပြောဆိုလိုက်ပါတယ်။အာဏာရှင်ဆန်တဲ့အတွေ့အခေါ်ယူအဆတွေကြီးထွားလာနေတာနဲ့အတူလူခွင့်ရေးဆိုင်ရာနောက်ပြန်ဆွဲမှုတွေလွတ်လပ်တဲ့မီဒီယာတွေအပေါ်ကန့်သတ်ချုပ်ချယ်မှုတွေအမုန်းတရားအခြေခံရာဇဝတ်မှုတွေအတူတွဲပါလာမဲ့အလားအလာတွေရှိလာနေတာကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးကထောက်ပြပြောဆိုခဲ့တာဖြစ်ပါတယ်။ဝန်ကြီးကယ်ရီကဂျာမနီနိုင်ငံဟမ်ဘတ်မြို့မှာကျင်းပနေတဲ့ဥရောပလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးဆိုင်ရာဝန်ကြီးများကောင်စီ OSCE အစည်းအဝေးကိုတက်ရောက်နေတာဖြစ်ပါတယ်။နှစ်ရက်ကြာကျင်းပနေတဲ့အဲ့ဒီအစည်းအဝေးမှာတော့နိုင်ငံပေါင်း58နိုင်ငံကနိုင်ငံခြားရေးဝန်ကြီးတွေတက်ရောက်နေကြတာဖြစ်ပါတယ
်။အီရန်နဲ့ကမ္ဘာနိုင်ငံကြီးတချို့ကြားနျူကလ িয়ার သဘောတူညီချက်ဆက်လက်တည်မြဲရေးဟာအမေရိကန်အစိုးရဘက်မှမူတည်တယ်လို့အီရန်နိုင်ငံခြားရေးဝန်ကြီးမိုဟာမက်ဂျာဗက်ဇာရက်ကဒီကနေ့တိုကျိုမြို့မှာမြို့ကဆွေးနွေးပွဲတစ်ခုထဲမှာပြောဆိုသွားပါတယ်။ပြီးခဲ့တဲ့သတင်းပတ်ကပဲအမေရိကန်အထက်လွှတ်တော်မှအီရန်ပေါ်ပိတ်ဆို့တန်းခတ်မှုအဥပဒေနောက်ထပ်10နှစ်သက်တမ်းတိုးချမှတ်ဖို့မဲခွဲဆုံးဖြတ်ခဲ့သလိုဒီပေါ်မှာအီရန်ဘက်ကလည်းလက်တုံ့ပြန်မယ်လို့ပြောဆိုထားပါတယ်။အီရန်ရဲ့နျူကလ িয়ার စီစဉ်တွေကိုရှော့ချပြီးအပြန်အလှန်အားဖြင့်နိုင်ငံတကာကအီရန်ပေါ်ဗန္ဒားရေးရနံခတ်ပိတ်ဆို့မှုတွေကိုပြန်လည်ရုပ်သိမ်းပေးဖို့အီရန်နဲ့ကမ္ဘာအင်အားကြီး6နိုင်ငံကြားရယူထားတဲ့သဘောတူညီချက်ကိုအခုအမေရိကန်အထက်လွှတ်တော်ရဲ့ဆုံးဖြတ်ချက်ကချိုးဖောက်လိုက်တာပဲလို့အီရန်ကပြောပါတယ်။လွန်ခဲ့တဲ့နှစ်နှစ်အတွင်းအမေရိကန်ပြည်ထောင်စုနဲ့အီရန်ကြားမှာပြည်မလဲဖြစ်နေတဲ့တန်တမာဆက်ဆံရေးဟာရှေ့လာတဲ့ရွေးကောက်ခံသမ္မတဒေါနယ်ထရန့်တရားဝင်သမ္မတတာဝန်တွေစယူလာတဲ့အခါပို့ပြီးတော့ဆိုးလာနိုင်ပွဲရှိနေပါတယ်။သူ့ရဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးမှုတွေအတွက်မှာထရမ့်ကအီရန်နျူကလ িয়ার သဘောတူညီချက်ဟာကျမစိုးတစ်ခုဖြစ်ပြီးတော့နျူကလ িয়ার လက်နက်တွေနဲ့လူတွေအစုလိုက်အပြုံလိုက်တည်တည်ပျက်စီးနိုင်တဲ့အခြေအနေရောက်သွားနိုင်တယ်လို့ဆိုပြီးသူ့အနေနဲ့ဒီသဘောတူညီချက်ကိုဖျက်သိမ်းပစ်မယ်လို့ပြောဆိုထားပါတယ်ခင်ဗျာ။
ဒီဝေအမေရိကန်အတန်ညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
မြန်မာပိုင်းစီစဉ်ရဲ့ခြားသာပြည်နှင့်ညာပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်ရှင်။မြန်မာအစိုးရရဲ့ရခိုင်အရေးအကြံပေးကော်မရှင်ဥက္ကဋ္ဌကုလအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်နဲ့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုတို့အင်ဒိုနီးရှားနိုင်ငံဘာလီမြို့မှာဒီကနေ့တွေ့ဆုံပြီးရခိုင်ပြည်နယ်တွင်းအကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးဆွေးနွေးကြပါတယ်။ရခိုင်ပြည်နယ်တွင်းကပဋိပက္ခတွေကိုအရေးယူဖြေရှင်းရင်းနဲ့အင်ဒိုနီးရှားနိုင်ငံဘက်ကစိုးရိမ်မှုတွေကိုသမရဝီဒိုတို့ကဆွေးနွေးခဲ့တယ်လို့လည်းသမရနန်းတော်ကထုတ်တဲ့ကြေညာချက်ကဖော်ပြပါဗျ။ရခိုင်ပြည်နယ်အတွင်းကမွတ်စလင်ရိုဟင်ဂျာတွေရဲ့လိုအပ်ချက်တွေနောက်လူသားချင်းစာနာထောက်ထားမှုဆန်ရပြဿနာတွေကိုရခိုင်အကြံပေးကော်မတီဥက္ကဋ္ဌကိုဖီအာနန်နဲ့ဆွေးနွေးခဲ့တယ်လို့တွေးဆောင်ပွဲအပြီးမှာသတင်းထောက်တွေကိုသမရဝီဒိုတို့ကပြောဆိုခဲ့ပါဗျ။ဒါအပြင်အကူအညီတွေချက်ချင်းပေးနိုင်အောင်အဆင့်အသင့်ရှိနေကြဖို့ကိုလည်းအစိုးရအဖွဲ့ကညွှန်ကြားထားတဲ့အကြောင်းသမရကပြောပါဗျ။အင်ဒိုနီးရှားနိုင်ငံဘက်ကကန့်လန့်ထားတဲ့အကူအညီတွေဟာရခိုင်လူမှုအတိုင်းဝိုင်းနှစ်ဖက်ကကြာမျှတတဲ့အကူအညီတွေဖြစ်ရင်ပူးပေါင်းဆောင်ရွက်မယ်လို့မြန်မာဘက်ကတုံ့ပြန်ထားတာပါကုလအတွင်းမှုချုပ်ဟောင်းကိုဖီအာနန်ကအင်ဒိုနီးရှားနိုင်ငံဘာလီမှာနှစ်ရက်တာကျင်းပနေတဲ့ဒီမိုကရေစီဖိုရမ်ကိုတက်ရောက်နေတာဖြစ်ပြီးဒီအစည်းအဝေးရဲ့ပြင်ပမှာအင်ဒိုနီးရှားသမ္မတနဲ့တီးတန့်တွေ့ဆုံတာဖြစ်ပါတယ်မွတ်စလင်အများစုနေထိုင်ရာရခိုင်ပြည်နယ်မောင်တော်ဒေသတွင်အစိုးရနေကြားဆောင်စခန်းတွေတိုက်ခိုက်ခံရပြီးရဲတပ်ဖွဲ့ဝင်၉ဦးသေဆုံးလက်နက်အများအပြားပျောက်ဆုံးခဲ့ရမှုနောက်ပိုင်းမြန်မာအစိုးရဘက်ကဒေတာတွင်နယ်မြေရှင်းလင်းရေးဆောင်ရွက်နေတာဖြစ်ပါတယ်။ဒီအချိန်ဒီမှာဒေတာကန်တွေအပေါ်မြန်မာအစိုးရလုံခြုံရေးတပ်ဖွဲ့ဝင်တွေကလူ့အခွင့်အရေးချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့ဆွဆွဲပြောဆိုချက်တွေအပေါ်နိုင်ငံတကာကစိုးရိမ်ပူပန်နေတာဖြစ်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာပဲအင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးလည်းမြန်မာနိုင်ငံကိုတွားရောက်ခဲ့ပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့ရခိုင်အရေးဆွေးနွေးပါတယ်။ရခိုင်ပြည်နယ်တွင်အစိုးရဘက်ကလုံခြုံရေးကိစ္စဆောင်ရွက်တာမှာလူနည်းစုမွတ်စလင်တွေအပါအဝင်ဒေတာရင်းလူမှုအတိုင်းအဝိုင်းတစ်ခုလုံးအပေါ်လေးစားသမှုနဲ့လူ့အခွင့်အရေးချိုးဖောက်မှုတွေမရှိအောင်ဆောင်ရွက်ဖို့မျှော်လင့်တဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်
။ဒေါ်လာသန်းနဲ့ချီတဲ့အကြီးလိုက်စားမှုရှုပ်တော်ပုံနဲ့ရင်ဆိုင်နေရတဲ့တောင်ကိုရီးယားသမ္မတပါကွန်ဟေးကိုယာဒုကနေဖယ်ရှားဖို့တောင်ကိုရီးယားလွှတ်တော်အမတ်တွေကအယုံကြည်မရှိအဆိုကိုဒီကနေ့တင်သွင်းလိုက်ပါတယ်။တောင်ကိုရီးယားလွှတ်တော်အမတ်300လုံးတက်ရောက်တဲ့ဒီကနေ့လွှတ်တော်အစည်းအဝေးအတွက်မှာဒီအဆိုကိုတင်သွင်းခဲ့တာဖြစ်ပါတယ်။လွှတ်တော်အမတ်တွေအနေနဲ့ဒီအဆိုကို24နာရီကနေ82နာရီကြာမှာမဲပေးဆုံးဖြတ်သွားမှာဖြစ်ပါတယ်။ လိန်လယ်မှုချိုးပန်းတာအပါဝင်းချားဆွဲချက်တွေနဲ့တရားစွဲခံထားတဲ့သမရရဲ့လူယုံချွိုင်းစုံစီနဲ့ပတ်သက်ပြီးတော့သမရပတ်ခါအကြီးအကျယ်ဝေဖန်ခံရတာဖြစ်ပါတယ်ချွိုင်းစုံစီဟာတောင်ကိုရီးယားနိုင်ငံကအကြီးဆုံးစီးပွားရေးလုပ်ငန်းတွေကိုသူ့ရဲ့ဖောင်ဒေးရှင်းတစ်ခုကိုဒေါ်လာတန်းနဲ့ချီပြီးတော့ငွေတွေအတင်းကျပ်လုခိုင်းခဲ့တယ်လို့အစိုးရရှင်းနေတွေကပြောပါတယ်ဒီငွေတွေကတချို့ကိုသူရဲ့ပုဂ္ဂလိကပိုင်ကုမ္ပဏီတွေနဲ့သူ့မိတ်ဆွေတွေကို contract ပေးဖို့အတွက်အသုံးချခဲ့တယ်လို့ဆွဆွဲခံရတာဖြစ်ပါတယ်။တမဘကတော့သူမအနေနဲ့ဒီရန်ပုံငွေတွေကိုသူ့ရဲ့ကိုကြိုးအတွက်ဘယ်တော့မှအသုံးမချခဲ့သလိုသူ့နီးနားမှာရှိနေတဲ့သူတွေဥပဒေနဲ့မညီလုပ်နေတာတွေကိုလည်းသတိမထားမိဘူးလို့ပြောပါတယ်။တကယ်လို့တမရကိုအယုံကြည်မရှိတဲ့အစိုးကိုအတီးပြုတ်ခဲ့မယ်ဆိုရင်တော့တောင်ကိုရီးယားနိုင်ငံရဲ့ဖွဲ့စည်းပုံခုံရုံးနေနဲ့ယာရုကနေဖယ်ရှားတဲ့မတဲ့ဆိုတာကို6လအတွင်းဆုံးဖြတ်မှာဖြစ်ပါတယ်တကယ်လို့ဖယ်ရှားခဲ့မယ်ဆိုရင်တော့သူမဟာတောင်ကိုရီးယားနိုင်ငံသမိုင်းမှာပထမဆုံးယာရုကနေဖယ်ရှားတဲ့ရွေးကောက်ခံသမ္မတဖြစ်လာမှာဖြစ်ပါတယ်ခင်ဗျာ
အင်ဒိုနီးရှားနိုင်ငံအာချေခရိုင်မှာဗုဒ္ဓဟူးနေ့ကအင်အားပြင်းငလျင်လှုပ်ခတ်ခဲ့ပြီးတဲ့နောက်အပြည့်စည်းပုံတွေကြားပိတ်မိနေနိုင်တဲ့သူတွေကိုကူညီကယ်ဆယ်ရေးလှုပ်တာတွေဒီကနေ့ဆက်လက်ရှာဖွေနေကြပါတယ်ငလင်ကြောက်ထိခိုက်ဒဏ်ရာရသူတွေအိုးအိမ်ဆုံးရှုံးခဲ့ရသူတွေကိုလည်းဒေသဆိုင်ရာတာဝန်ရှိသူတွေကစေဝါကုသပေးပြီးတခြားလိုအပ်တဲ့အကူအညီတွေပေးနေပါတယ်ပြင်အား 6.5 ရှိတဲ့မြေငလျင်ကြောင့်လူ100လောက်သေဆုံးခဲ့ရတယ်လို့600ကျော်ထိခိုက်ဒဏ်ရာရပါတယ်။ဗုဒ္ဓဟူးနေ့အစောပိုင်းကဆူမထရာကျွန်းမြောက်ဖက်အစွန်မှာဒီငလျင်လှုပ်ခတ်ခဲ့တာဖြစ်ပြီးငလျင်တန်းအဆိုးဆုံးခံခဲ့ရတဲ့ပီရာဂျာယာခရိုင်မှာအဆောက်အုံတွေဒါဇင်နဲ့ချီပြိုကျပျက်စီးခဲ့ပါတယ်။ဗလီရီနဲ့ယာယီခလုံးရဲ့စခန်းတွေမှာလူတွေထောင်နဲ့ချီညအိတ်ခိုးနားခဲ့ရတယ်လို့အမိုးအကာမရှိအပြင်မှာဒီအတိုင်းနေကြရသူတွေလည်းရှိနေပါတယ်။လောလောဆယ်အချေးပြည်နယ်မှာသတင်းနှစ်ပတ်ကြာရေးပေါ်အခြေအနေအစိုးရကကြေညာထားပါတယ်။ငလင်တန်းတင်ဒုက္ခသည်တွေအတွက်ဆောင်းတွေတကူရည်တန်ရှင်းဆိုင်ရာပစ္စည်းတွေတပ်ပေါ်လင်းစားတွေကိုအင်ဒိုနီးရှားချက်ချင်းနယ်အဖွဲ့ကလိုက်လံဝင်းငှပေးနေပြီးဒဏ်ရာရသူတွေအတွက်သွေးအလှူကန်နေပါတယ်။အင်ဒိုနီးရှားနိုင်ငံဟာကမ္ဘာငလင်ကျောပေါ်မှာရှိတဲ့နိုင်ငံတစ်ခုဖြစ်ပြီး2004ခုနှစ်ကဆူမထရာကျွန်းမှာလှုပ်ခတ်ခဲ့တဲ့ငလင်ကြောင့်အင်ဒိုနီးရှားနဲ့ဒေသရင်းနိုင်ငံတွေမှာဆူနာမီရေလိုင်းကြီးတွေတက်ခဲ့ရကလူပေါင်း23,000သေဆုံးခဲ့ရပါတယ်ရှင်။
ရောက်စကြအာဆီယံဆူဇူကီဖလားဘောလုံးပွဲမှာတော့ထိုင်းအသင်းကမြန်မာအသင်းကိုနိုင်ပြီးတော့နောက်ဆုံးဖိုင်နယ်တက်သွားပါပြီ။ဆီမီဖိုင်နယ်ဒုတိယကြုပ်ကိုထိုင်းနိုင်ငံဘန်ကောက်မြို့ကရာဇမင်္ဂလာဘောလုံးကွင်းကြီးမှာဒီကနေ့ကစားကြတာမှာအင်ရှင်ထိုင်းကမြန်မာကို6-0မရှိနဲ့အနိုင်ရသွားခဲ့တာပါ။ပထမပိုင်းမှာထိုင်းအသင်းဘက်ကခေါင်းတိုက်သွင်းလို့6-0မရှိနဲ့ဥဆောင်နေခဲ့တာပါ။ဒုတိယပိုင်းမှာတော့ထိုင်းကပယ်နယ်တီတစ်လုံးပါဝင်နောက်ထပ် 3-0 သွင်းပြီးတော့စုစုပေါင်း 6-0 မရှိနဲ့နိုင်သွားတာပါ။ဒါကြောင့်ထိုင်းအသင်းကပွဲ2ပွဲပေါင်း 6-0 မရှိနဲ့ဖိုင်နယ်တက်သွားခဲ့တာဖြစ်ပါတယ်။မြန်မာအသင်းကတော့ဂိုးသွင်းခွင့်တွေရခဲ့ပေမဲ့ဂိုးမဝင်တာကြောင့်ဒီပွဲမှာတကူမှမရခဲ့ပါဘူး။ထိုင်းအသင်းဟာဖိုင်နယ်မှာတော့အင်ဒိုနီးရှားနဲ့ဘိုလီးယားမှာဖြစ်ပြီးတော့ပထမအကြော့ကိုလာမယ့်ဒသမ14ရက်နေ့မှာကစားမှာဖြစ်ပြီးတော့ဒုတိယအကြော့ကိုတော့18ရက်နေ့မှာကစားကြမှာဖြစ်ပါတယ်ခင်ဗျာ။ Direct from Washington The Voice
of America ကြာသပတင်းနေ့ညနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်တင်ကြီးထိုင်းနဲ့ကိုရနိုင်တို့ကြေညာပေးသွားတာပါ။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုဆက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်။အောက်တိုဘာလ9ရက်နေ့ကမောင်တော်ရခိုင်ပြည်နယ်မောင်တော်ဒေသမှာရဲကင်းစခန်းတွေအကြမ်းဖက်တိုက်ခိုက်ခံရတဲ့ဖြစ်ရပ်တွေနဲ့ပတ်သက်လို့အဖြစ်မှန်ဖော်ထုတ်နိုင်ရေးဒုတိယသမ္မတဦးဆောင်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ဟာဒီကနေ့ပထမဆုံးအစည်းအဝေးစတင်ခေါ်ယူပြီးဆောင်ရွက်မယ့်အကြောင်းအရာတွေဆွေးနွေးခဲ့ကြပါတယ်။ဒီကော်မရှင်အဖွဲ့ဟာမြေပြင်ခြေနေကိုသိရဖို့မကြာခင်ပြည်ပခန့်တွေဖြစ်ရာဒေသတွေကိုကွန်ဆင်လေ့လာမှာဖြစ်တယ်လို့အစည်းအဝေးခန်းစာတရက်ကိုလည်းနှစ်လအတွင်းထုတ်ပြန်မှုရှိတယ်လို့လည်းကော်မရှင်အတွင်းရေးမှူးကပြောပါတယ်။အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ကပြောပြမှာပါရှင်။
ဟုတ်ကဲ့ကောင်းပါပြီခင်ဗျာဒီဇင်ဘာလ1ရက်နေ့ကသမ္မတကဖွဲ့စည်းပေးလိုက်တဲ့ရခိုင်ဒေသစုံစမ်းစစ်ဆေးကော်မရှင်ဟာဒီကနေ့မှအစည်းအဝေးစတင်ခေါ်ယူပြီးမောင်တော်ဒေသအကြမ်းဖက်ဖြစ်စဉ်နဲ့ပတ်သက်လို့စတင်ဆောင်ရွက်နေပါတယ်ပြီးခဲ့တဲ့အောက်တိုဘာလအစောပိုင်းကဖြစ်ပျက်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေအတွင်းဒေသုံမှုဒဏ်ရာရရှိမှုနဲ့ဖျက်ဆီးဆုံးရှုံးမှုတွေအပါအဝင်ပြည်ပခန့်တွေကာကွယ်တပ်စီရဲနဲ့နောင်အလားတူဖြစ်ရပ်တွေထပ်မံဖြစ်ပွားစေဖို့ဆွေးနွေးခဲ့ကြတာပါဒီကနေ့နေပြည်တော်မှာ3နာရီကြာကြာဆွေးနွေးခဲ့တဲ့စုံစမ်းစစ်ဆေးကော်မရှင်ရဲ့ပထမဆုံးအစည်းအဝေးနဲ့ပတ်သက်လို့ကော်မရှင်ရဲ့အတွင်းရေးမှူးလည်းဖြစ်ပြည်ထောင်စုလွှတ်တော်ဥပဒေရေးရာနဲ့အထူးကိစ္စရပ်များလေးလာဆန်းစစ်သုံးသပ်ရေးကော်မရှင်ရဲ့အဖွဲ့ဝင်တဦးလည်းဖြစ်တဲ့ဦးစော်မြင့်ဖေကအခုလိုပြောပါရင
်မောင်တော်ဒေသမှာပြည်ပေါ်ခဲ့တဲ့ဖြစ်စဉ်ကိုအခြေအနေမှန်တွေကိုကျွန်တော်တို့ကဟိုခေါ်ထုတ်ရမှာပေါ့လေဒီဖြစ်စဉ်ဖြစ်ရကဘယ်လိုဖြစ်တယ်လဲအဲသူတို့အများသိတဲ့အတိုင်းဟုတ်သလားတော်နေမြဖြစ်ရအမှန်ပေါ်အောင်တော့ကျွန်တော်တို့ကစုံစမ်းမှာပေါ့ဗျာအတားတွေကဘယ်လိုစုံစမ်းရင်ကောင်းမလဲတစ်ဖက်သောလူဟိုလူဖွဲ့စည်းတွေကိုဘယ်လိုချင်ကပ်မလဲဒီလူဖွဲ့စည်းတွေကလည်းကျွန်တော်တို့ကော်မရှင်ပေါ်မှာယုံကြည်ဖို့လိုပါတယ်ရှင်နဲ့ပူးပေါင်းဖို့ပေါ့လေကျွန်တော်တို့ပေါ်မှာ bias နဲ့ရှိပဲနဲ့ယုံကြည်ကြည်နဲ့မှန်မှန်ကန်ကန်ထုတ်ပေါ်ပြောဆိုဖို့ကျွန်တော်တို့ကို တင်ပြဖို့လိုအပ်တယ်ဆိုတဲ့အကြောင်းကျွန်တော်တို့ကပြောတာပါပဲ
။ဒီစုံစမ်းစစ်ဆေးကော်မရှင်ကိုဒူသမနာဦးမြင့်စွေကဦးဆောင်ပြီးလွှတ်တော်ကိုယ်စားလှယ်တွေကပြင်ပကတိကျပညာရှင်စတဲ့အဖွဲ့ဝင်73ယောက်နဲ့ဖွဲ့စည်းထားတာပါ။ဒါပေမဲ့လို့ဥက္ကဋ္ဌဖြစ်ဆောင်ရွက်မဲ့ဒူးသမတာဦးမြင့်စွေဟာတချိန်ကစစ်အာဏာရှင်တယောက်ဖြစ်တဲ့ဗိုလ်ချုပ်မူကြီးတန်းရွှေနဲ့နှိစက်တဲ့အတန်းဝန်းရှိသူဖြစ်ပြီးစစ်ဗိုလ်ချုပ်ဟောင်းတဦးလည်းဖြစ်တာကြောင့်ဒီကော်မရှင်နဲ့ပတ်သက်လို့ဘာမှပြောင်းလဲလာမယ်လို့မမျှော်လင့်တဲ့အကြောင်းရခိုင်လွတ်တော်အမတ်တချို့ကတုံ့ပြန်ခဲ့ကြပါတယ်။တချိန်ထဲမှာပဲရသေတောင်မောင်တော်အကျန့်ဖက်တိုက်ခိုက်မှုစုံစမ်းစစ်ဆေးကော်မတီတရက်ကိုလည်းရခိုင်လွတ်တော်ကဒီဇင်ဘာလ5ရက်နေ့ကအတည်ပြုဖွဲ့စည်းပေးခဲ့ပါတယ်။ဒီတောင်စုအဆင့်စုံစမ်းစစ်ဆေးကော်မရှင်ကဦးစော်မြင့်ဖေကတော့လွတ်တော်တွင်မှာကလွတ်တော်ပြင်ပကလူတွေနဲ့ပါပူးပေါင်းဆောင်ရွက်တော့မယ်လို့ဆိုပါတယ်
။ကျွန်တော်ကဒေသခံပြည်သူတွေကကျွန်တော်တို့ပေါ်ယုံကြည်ဖို့လိုပါတယ်။နောက်ကျွန်တော်တို့ကိုတာဝန်ပေးတာကအမျိုးသားအဆင့်အဖွဲ့အစည်းအနေနဲ့တာဝန်ပေးလိုက်တာပေါ့လေ။အဲ့တော့ကျွန်တော်တို့ကပြည်တော်စုအဆင့်ကနေတာဝန်ပေးတဲ့အမျိုးသားအဖွဲ့အစည်းဖြစ်တယ်ဆိုပြီးတော့ငါတို့ကသာလင်းပါဆိုတဲ့ဒီလိုတစ်ဖက်သက်ထားတဲ့သဘောမရှိပါဘူး။ကျွန်တော်တို့ကလည်းရခိုင်ပြည်နယ်လွှတ်တော်ကကျွန်တော်တို့ပြောမယ်ဆိုလဲကျွန်တော်တို့ကနားထောင်ပါပဲရခိုင်ပြည်နယ်လွှတ်တော်အပမှရှိတဲ့ဖွဲ့စည်းတွေကိုလည်းကျွန်တော်နားထောင်ပါပဲ
စုံစမ်းစစ်ဆေးကော်မရှင်အနေနဲ့မကြခင်မှာပြပခဖြစ်ပွားရာဒေသတွေကိုတွားရောက်လေ့လာမှဖြစ်ပြီးဇန်နဝါရီလ31ရက်နေ့မတိုင်ခင်ပထမဆုံးစီရင်ခန်းစာကိုသမ္မတထံတင်ပြရမှာလည်းဖြစ်ပါတယ်ကော်မရှင်အနေနဲ့စုံစမ်းစစ်ဆေးလုပ်ရမှာနိုင်ငံတကာစံချိန်စနှုန်းတွေနဲ့အညီဖွင့်လင်းမြင်သာမှုရှိရှိလှုပ်ဆောင်သွားမှာဖြစ်ပြီးနောက်နောက်မှာခုလိုမျိုးပြပခတွေမဖြစ်ပွားစေဖို့နည်းလမ်းတွေနဲ့မှန်ကန်တဲ့သတင်းချက်လက်တွေရရှိစေဖို့သက်ဆိုင်ရာလူမှုအဖွဲ့အစည်းတွေနဲ့ကောပြပခတန်ခန်းစာခဲ့ရတဲ့ဒေသခံပြည်သူတွေနဲ့ပါပူးပေါင်းဆောင်ရွက်သွားမယ်လို့စုံစမ်းစစ်ဆေးကော်မရှင်ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
ရခိုင်ပြည်နယ်အတွင်းကျန်းဖက်တိုက်ခိုက်ခံရမှုအပေါ်မှာစုံစမ်းစစ်ဆေးမှုစတင်တော့မယ်ဆိုတဲ့အကြောင်းကိုထက်အောင်ပြောပြသွားတာပါအခုရှမ်းပြည်နယ်ဘက်ကိုအလှည့်ပေးပါမယ်ရှင်ဒီဇင်ဘာလဇန်ပိုင်းကမြောက်ပိုင်းမဟာမိတ်တွေရဲ့ထူးဆန်းကြောင်းမွန်ဂိုမျိုးရဲစခန်းကရာရှိတဦးအပါဝင်ရဲတပ်ဖွဲ့ဝင်12ဦးသေဆုံးခဲ့တယ်လို့ရဲစခန်းတာဝန်ရှိသူတွေကပြောပါတယ်ဒါအပြင်ရဲဝင်တဲ့မိသားစုဝင်တဦးအပါဝင်အရသား2ဦးလည်းသေဆုံးသွားခဲ့ပါတယ်တမရော်ဘက်ကထိခိုက်သေးဆုံးမှုအတိအကျကိုတော့ထုတ်ပြန်တာမျိုးမရှိသေးပါဘူးတမရော်ကနေဒေသတွင်းနယ်မြေရှင်းလင်းရေးတွေလုပ်ပြီးတိုက်ပွဲတွေငြိမ်သက်သွားပေမဲ့စစ်ဘေးရှောင်ဒုက္ခသည်တွေကတော့နေရပ်ပြန်နိုင်ခြင်းမရှိသေးပါဘူးအခြေအနေအသေးစိတ်ကို VOA သတင်းတောက်ကိုနိုင်ကိုရင်ကသတင်းပေးပို့ထားပါတယ်ရှင
်ရှမ်းပြည်နယ်ရှေးမြောင်ဒေသမွန်ဂိုမြို့နယ်ကိုမြန်မာတမရော်ကနေပြန်လည်ထိန်းချုပ်လာနိုင်လို့နယ်မြေရှင်းလင်းရေးလှုပ်ဆောင်ရမှာတိုက်ပွဲကာလအတွင်းမွန်ဂိုရဲစခန်းကရဲတပ်ဖွဲ့ဝင်တွေရဲ့အလောင်းကိုတွေ့ရှိရတယ်လို့မူဆယ်မြို့မှရဲစခန်းကသူရဲမှုအိမ်မြေက VOA ကိုခုလိုပြောပါတယ်
ကျွန်တော်ကတော့သိတာတော့ဒီတပ်ဖွဲ့ဝင်အရာရှိ2ဦးအခြားရှင်14ဦး16ဦးရှိတယ်အဲ့အချင်းရက်ကတော့4ဦးကျန်ရတယ်12ဦးကတော့ဆုံးသေဆုံးကုန်တယ်ကြောက်ဆုံးတာကတော့အလောင်းတွေ့ပါကြီးကတေအလုံးပေါင်းစုစုပေါင်း12ဦးတွေ့ပါတယ်တပ်ဖွဲ့ဝင်က
မွန်ဂိုမျိုးနဲ့ရဲစခန်းကစုစုပေါင်းရဲတပ်ဖွဲ့ဝင်9ဦးကြာဆုံးကြောင်းအသက်ရှင်လျက်ပြန်တွေ့သူ4ဦးနဲ့ပျောက်ဆုံးဆဲ3ဦးရှိနေတယ်လို့အစိုးရကနေအတည်ပြုထုတ်ပြန်ထားပါတယ်ဒါပေမဲ့ဒီကနေ့ထပ်မံတွေ့ရှိရရတော့ပျောက်ဆုံးသူ3ဦးရဲ့ရုပ်လောင်းကိုပြန်လည်တွေ့ရှိပြီဖြစ်လို့တေဆုံးသူ12ဦးရှိတယ်လို့သူရဲမှုအင်းမြစ်ကပြောပါရယ်ပြီးခဲ့တဲ့ဒီဇင်ဘာလ2ရက်နေ့တုန်းကမြောက်ပိုင်းမဟာမိတ်တပ်ဖွဲ့လို့ခေါ်တဲ့ကချင်ဖွဲ့ KIA တမ်းပလောင်တပ်ဖွဲ့ TNL နဲ့ကိုကန်တပ် MNDAA ပူးပေါင်းဖွဲ့တို့ကအင်အားသုံးပြီးတော့မွန်ဂိုကိုတိုက်ခိုက်လာခဲ့တဲ့တုန်းကကြာဆုံးသွားတာဖြစ်ပြီးကြာဆုံးရဲတပ်ဖွဲ့ဝင်တွေအတွက်လိုအပ်တဲ့ထောက်ပံ့မှုတွေကိုဆက်လက်လှုပ်ဆောင်သွားဖို့ရှိတယ်လို့မူဆယ်ခရိုင်အထွေထွေအုပ်ချုပ်ရေးမှူးဦးစီးဌာနကဦးစီးရာရှိဦးစော်မင်းကပြောပါရယ်
တိုင်ဝန်ကလာမှာတက်ခံတိုင်ဝန်ကြောင့်ကြာဆုံးသူတို့တပ်ဖွဲ့မှာသူတို့ရဲ့ဝန်ထမ်းနေနဲ့ခံစားမှုရှိပါတယ်သူတို့ဒီရဲကြုံနဲ့ဒီဒိန်းရတော့အားရတယ်သူတို့ဆက်လက်စီနံဆောင်ရမှာပေါ့ဒီမှာရှိတဲ့ခရင်ရဲတပ်ဖွဲ့မှာလိုအပ်တဲ့ထောက်ပံ့မှုတွေလုပ်ပေးမှာပေါ့ရှမ်းပြည်နယ်စိုးရွားဖွဲ့တွေကလည်းထောက်ပံ့တာတွေရှိလာတယ
်လက်ရှိမူဆယ်ခရိုင်မွန်ဂိုဒေသအတွင်းမှာတိုက်ပွဲတွေငြိမ်သက်နေတယ်လို့တမတော်ကလည်းနယ်မြေရှင်းလင်းရေးတွေလှုပ်ဆောင်နေတယ်လို့ဦးစုံမင်းကပြောပါတယ်ပြီးခဲ့တဲ့ဒဝင်ဘာလ20ရက်နေ့ကစပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းဒေသအတွင်းကချင်လွတ်လပ်ရေးတပ်မတော် KIA တမ်းပလောင်မျိုးရာလူမျိုးရေးတပ်မတော် TNL ရခိုင်တပ်မတော် AA မြန်မာမျိုးရာများဒီမိုကရက်တစ်မဟာမိတ်တပ်မတော် MNDAA ကိုကဖွဲ့စားတဲ့မြောက်ပိုင်းမဟာမိတ်တပ်ပေါင်းစုအဖွဲ့နဲ့မြန်မာတပ်မတော်တို့အကြမ်းမှာတရုတ်မြန်မာနယ်စပ်မူဆယ်ဂျူကုတ်ပန်ဆိုင်မွန်ဂိုဒေသတွင်းတိုက်ပွဲတွေဆက်တိုက်ဖြစ်ပွားလာခဲ့တာပါတိုက်ပွဲတွေကြောင့်တောင်းနေချီတဲ့ဒေသခံတွေကလည်းစစ်ဘေးလွတ်ရာတရုတ်နိုင်ငံထဲကိုထွက်ပြေးသိမ်းရှောင်နေရပါတယ်မွန်ဂိုဒေသကိုဒီဇင်ဘာလ4ရက်နေ့ကစပြီးတော့မြန်မာတပ်မတော်ကနေထိန်းချုပ်ထားနိုင်ပြီဆိုပေမဲ့စစ်ဘေးရှောင်တွေနေရပြန်နိုင်ခြင်းမရှိသေးပါဘူး။ဒီအချိန်လေးကိုမွန်ဂိုဖောင်ဆန်တိုက်ခတ်တော်ရဆရာတော်ဦးစင်ဟန်လကအခုလိုပြောပါရယ
်။သူတို့နေနေရှင်းလင်းလုပ်နေတယ်။အဲ3ရက်နေနေရှင်းလင်းလုပ်ပြီးတော့မှအကြောင်းပြန်ခန့်မယ်လို့သူပြောပါလိမ့်မယ်။ အလုံးအပြည့်အခုတနတ်တန်ငင်တော့တနတ်တန်လည်းမကြတော့ပြန်လို့ရပြီလေအေးဒါပြန်ချင်ပြီဆိုမှဒါပြောနေကြတာတတိုင်းဒီလုံးအချိန်ကြီးအဖြစ်ခက်ရစီမလုပ်နိုင်ကြည့်တော့ဆက်ဖြစ်မှာပဲဗျကျွန်တော်တို့လည်းစိုးရိမ်နေကြအခုကတမတော်အခုနိုင်နိုင်ထလာပြီဆိုတာနဲ့ဘင်းချက်ပြောင်းငက်ပြောင်းဘေးရောက်သွားမှလည်းမသိဘူးအချိန်မရရဆက်ဖြစ်နိုင်တယ်ကြအဲ့လိုမျိုးတွေ
တိုက်ပွဲတွင်းနေအိမ်တွေဖျားချောင်းတွေပျက်စီးမှုတွေရှိခဲ့သလိုဒေသခံတွေအများပြားထိခိုက်မှုရှိတယ်လို့လည်းဒေသခံရွာသားတွေကပြောပါတယ်မွန်ဂိုတိုက်ပွဲတွင်မြမတော်မတော်ဘက်ကရောမြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေဘက်ကပါထိခိုက်ကြဆုံးမှုတွေများပြားနေပေမဲ့အတိပြုထုတ်ပြန်တာမျိုးတော့မသိရှိရသေးပါဘူးဒီတိုက်ပွဲတွင်မွန်ဂိုရဲစခန်းကအဖွဲ့ဝင်16ဦးနဲ့ကအရာရှိပါဝင်9ဦးကြဆုံးကြောင်းအသက်ရှင်ရပြန်လည်တွေ့ရှိသူ4ဦးပျောက်ဆုံးသူ3ဦးရှိနေတယ်လို့ရဲဝန်ဆိုင်ရဲ့ဇနီးနဲ့အယတာတူကလည်းတိုက်ခိုက်မှုအတွင်းမှာတေဆုံးသွားတယ်လို့နိုင်ငံတော်အတိုင်းပင်ခံရုံးသတင်းထုတ်ပြန်ရေးကော်မတီကနေဒီဇင်ဘာလ9ရက်နေ့ရက်စွဲနဲ့သတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
နိုင်ကိုအိမ်ပြပြခဲ့တာပါရှင်မြန်မာပြည်ဘက်ကသတင်းလှော်တွေကိုဒီမှာပဲရန်နာပါရစေအခုရာထူးတက်တန်းကုံဆုံတော့မဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့အတွေ့အကြုံတွေအကြောင်းကိုပြပြပေးပါမယ်ကုလသမဂ္ဂအတွင်းရေးမှူးချုပ်အဖြစ်10နှစ်ကြာတာဝန်ထမ်းဆောင်ခဲ့ပြီးတဲ့နောက်မစ္စတာဘန်ကီမိုဟာဒီလဒီဇင်ဘာလကုန်မှာသူ့ရဲ့ကမ္ဘာကုလသမဂ္ဂအတွင်းရေးမှူးချုပ်ရာထူးတက်တန်းကုံဆုံတော့မှာဖြစ်ပါတယ်ကမ္ဘာကုလသမဂ္ဂထိတ်တန်းတန်တမန်တူအဖြစ်နဲ့တာဝန်ထမ်းဆောင်စဉ်သူ့ရဲ့အတွေ့အကြုံပေါ်မှာထင်မြင်ချက်တွေကိုကုလသမဂ္ဂဆိုင်ရာ VOE သတင်းတောက်မာဂရက်ဘက်ရှားကတွေ့ဆုံမေးမြန်းထားပါတယ်အပြည့်အစုံကိုရှားဖောင်ကပြောပြပေးမှာပါရှင
်ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမူဟာကမ္ဘာတဝန်းကပဋိပက္ခတွေအဆုံးသတ်စေရေးအကာအကွယ်ပေးရေးဥရုယာတီပြောင်းလဲမှုရဲ့အကျိုးဆက်တွေရော့နှဲစေရေးနဲ့ဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေကိုကြိုးပမ်းလှုပ်ဆောင်တဲ့အနေနဲ့ကမ္ဘာတဝန်းလှက်ပသွားလာခဲ့ပါတယ်။အဲ့ဒီလိုသွားတဲ့အခါမှာကမ္ဘာခေါင်းဆောင်တွေဒုက္ခသည်တွေတဘာဝဘေးဒဏ်ခံရသူတွေနဲ့သူတွေ့ဆုံခဲ့ပါတယ်။သူထားခဲ့တဲ့အမွေအနှစ်နဲ့ပတ်သက်ပြီးပိုင်းခြားဆုံးဖြတ်ဖို့ကသမိုင်းပညာရှင်တွေအပေါ်မှာမူတည်တယ်လို့မစ္စတာဘန်ကီမူကပြောပါတယ်။ဒါပေမဲ့ဆင်းရဲမွဲတေမှုပပျောက်ရေးနဲ့ပတ်သက်တဲ့ရေရှည်ဖွံ့ဖြိုးတိုးတက်မှုအစီအစဉ်18ချက်ကိုတော့သူ့ရဲ့အရေးကြီးဆုံးအောင်မြင်မှုတွေထက်ကတစ်ခုအဖြစ်နဲ့မှတ်ချက်ပေးပြောဆိုခဲ့ပါတယ
်။ I'm confident that by
2030 the older people will.
It required a lot of political mobilization.
ဒါနဲ့ပတ်သက်လို့နိုင်ငံရေးအရအားတက်ဆင်ပေးမှုတွေခိုင်မာအားကောင်းတဲ့ပူးပေါင်းဆောင်ရွက်မှုတွေတိစောက်ပေးရတဲ့အပြင်အစိုးရခေါင်းဆောင်တွေစီးပွားရေးနယ်ပယ်ကခေါင်းဆောင်တွေနဲ့လူမှုအဖွဲ့အစည်းတွေရဲ့သဘောပေါက်နားလည်မှုရအောင်လဲလုပ်ပေးရပါတယ်
ကုလအတွင်းရေးမှူးချုပ်ဘန်ကီမွန်ဟာတေတံအပြစ်ပေးမှုအဆုံးသတ်ရေးအမျိုးသမီးတွေအခွင့်အရေးတွေပိုရရှိရေးအပြင်လိင်တူချစ်သူအတိုင်းဝိုင်းပေါ်ခွဲခြားဆက်ဆံမှုနဲ့အကြမ်းဖက်မှုအဆုံးသတ်စေရေးတွေအတွက်သူ့ရဲ့ကြိုးပမ်းအားထုတ်မှုနဲ့ပတ်သက်ပြီးချီးမွမ်းခံရသူဖြစ်ပါတယ်။ဒါပေမဲ့လည်းမပြီးဆုံးသေးတဲ့သူ့ရဲ့လုပ်ငန်းတွေဟာအများကြီးရှိနေပါသေးတယ်
။ When it comes to continuing crisis in Syria and elsewhere
Syria နိုင်ငံအပါအဝင်တောင်ဆူဒန်၊ယီမင်၊ဗဟိုအာဖရိကသမ္မတနိုင်ငံနဲ့တခြားနေရာတွေဆက်လက်ဖြစ်ပွားနေတဲ့ပြည်ပခပြဿနာတွေနဲ့ပတ်သက်လာရင်လူမှုအတွက်စီးလုံးညီညွတ်မှုနဲ့တူညီတဲ့အကြောင်းအရာပေါ်တညီတညွတ်ထဲရှိတာကိုပြသရမှာဖြစ်ပါတယ်။တချို့ကမ္ဘာခေါင်းဆောင်တွေမှာစာနာထောက်ထားမှုမရှိတာကိုတွေ့ရလို့ကျွန်တော်အနေနဲ့အလွန်အံ့ဩမိပါတယ်
။မြောက်ကိုရီးယားနိုင်ငံကနျူကလ িয়ার နဲ့ဒုံးကျည်လက်နဲ့ဆန်းသမှုတွေထခါတလဲလဲလုပ်နေတဲ့အတွေ့ကိုရီးယားကျွန်းဆွယ်မှာအခြေအနေတွေပုံမတင်းမာလာနေတဲ့အပေါ်မှာလည်းတောင်ကိုရီးယားဇာတိဖြစ်တဲ့မစ္စတာဘန်ကီမူအနေနဲ့စိုးရိမ်မိပါတယ်။ပြီးခဲ့တဲ့နှစ်တုန်းကမြောက်ကိုရီးယားနိုင်ငံကိုတွားရောက်ဖို့ကြိုးစားခဲ့ပေမဲ့လည်းမြောက်ကိုရီးယားဘက်ကသူတွားကနေနောက်ဆုံးအချိန်လေးမှာကပ်ပြီးခီးစဉ်ပယ်ဖျက်ခဲ့ပါတယ်
။ It was a unilateral cancellations.
ဒါဟာတစ်ဖက်သက်ဆန်တဲ့ပယ်ဖျက်မှုဖြစ်ပါတယ်။ကိုရီးယားကျွန်းဆွယ်အခြေအနေတင်းမာမှုကိုဖြေလျှော့နိုင်ဖို့နဲ့ကိုရီးယားနိုင်ငံကြားပြန်လည်ပေါင်းစည်းရေးအတွက်အားပေးလှုံ့ဆော်တဲ့အနေနဲ့ကျွန်တော်လုံနိုင်တဲ့အားလုံးကိုတကယ်ကြိုးစားပြီးတော့လှုပ်ဆောင်ခဲ့တာပါ
မစ္စတာဘန်ကီမူရဲ့အနာဂတ်နဲ့ပတ်သက်လို့တော့ထင်မြင်ချက်တွေအများကြီးထွက်ပေါ်နေပါတယ်အသက်82နှစ်အရွယ်ရှိပြီဖြစ်ပေမဲ့လည်းခွန်အားအပြည့်အဝရှိနေသေးတာကြောင့်အလုတ်ကိုအရန်လှုပ်တတ်တဲ့သူ့ရဲ့အကျင့်ကိုပြောင်းလဲမှာတော့မဟုတ်ပါဘူး2019ခုနှစ်မှာပြုလုပ်မဲ့တောင်ကိုရီးယားသမ္မတရွေးကောက်ပွဲမှာထိတ်ဆုံးရှင်ပြိုင်မဲ့သူတွေထဲကသူဟာတစ်ပေးခံရသူဖြစ်ပါတယ်ဒါပေမဲ့လည်းမကြသေးခင်ကဖြစ်ပွားခဲ့တဲ့နိုင်ငံရေးပြဿနာတွေကြောင့်လက်ရှိသမ္မတအနေနဲ့ယာရုကနေနှုတ်ထွက်မသွားရင်တရားစွဲဆိုခံရမှာဖြစ်ပါတယ်အဲ့ဒီလိုသာဖြစ်မယ်ဆိုရင်တော့ရွေးကောက်ပွဲကိုစောစောကျင်းပရဖို့ရှိပါတယ်တောင်ကိုရီးယားနိုင်ငံမှာခိုင်မာရင့်ကျက်တဲ့ဒီမိုကရေစီအဆောက်အအုံတွေရှိတဲ့နိုင်ငံဖြစ်တာကြောင့်လက်ရှိပြဿနာကိုကျော်လွှားနိုင်မယ်လို့သူ့အနေနဲ့ယုံကြည်ကြောင်းမစ္စတာဘန်ကပြောပါတယ်သမ္မတရွေးကောက်ပွဲဝင်မယ်မဝင်ဘူးဆိုတာကတော့သူ့အနေနဲ့မပြောသေးဘူးလို့ဆိုပါတယ
် When I become civilian private citizen
ကျွန်တော်နိုင်ငံသားပြန်ဖြစ်တဲ့အခါမှာပဲဒီကိစ္စကိုကိုရီးယားလူမှုအသံဝင်ကခေါင်းဆောင်နေကျွန်တော်ရဲ့မိသားစုနဲ့မိတ်ဆွေတွေနဲ့ဆွေးနွေးမှာဖြစ်ပါတယ
်အဲ့ဒီအချိန်မရောက်ခင်အထိတော့ဘန်ကီမွန်ရဲ့အနာဂတ်နဲ့ပတ်သက်လို့လူတိုင်းကမန်းဆနေကြရမှာပါရှင
်ရှားဖောင်ပြောပြခဲ့တာပါရှင်ဘွေတော်တာရှင်တေးချစ်ပြိတ္တများရှင်စောင်းနှင်းနေဝေနေတဲ့ဒီနှစ်တေကူရာဒီကိုရောက်တဲ့အခါတိုင်းဒီရာဒီကိုခန်းစားရေးဖွဲ့ထားတဲ့တခြင်းတွေခရစ်စမတ်တခြင်းတွေနဲ့ဖျော်ဖြေပေးနေပါတယ်။ဒါကြောင့်ဒီနေ့တော့အာဇာနီနဲ့မမိုးတို့စုံတွဲတည်ဆုထားကြတဲ့နှင်းဝေတဲ့ဆောင်းဆိုတဲ့တခြင်းနဲ့ဖျော်ဖြေပေးကြပါတယ်။နားဆင်ကြရအောင်ပါရှင်။အာဇာနီနဲ့မူမူတို့ရဲ့နှင်းဝေတဲ့စောင်းတခြင်းကိုနားဆင်ခဲ့ကြရတာဖြစ်ပါရဲ့ရှင်။ VOA ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်တခြင်းတွေတောင်းဆိုလိုရဲဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တစ်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်ပါရဲ့ရှင
်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9:00အစီအစဉ်ပြပြချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်မြန်မာစံတော်ချိန်ည10:00အထိဆက်ပြီးနားဆင်ရမယ့် VOE မြန်မာပိုင်းရဲ့2016ခုနှစ်ဒီဇင်ဘာလ8ရက်ကြာသပတေးနေ့အစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလံမီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။အခုညဆက်ပြီးနားဆင်ရမယ့်အစီအစဉ်တွေကတော့ကျမရေကန္တမြမအရေးတုံသက်ချက်နဲ့အတူတိုင်းရင်သတင်းလွှာကဏ္ဍမှာတော့
ကိုယ်တော်ကလည်းပါတီကိုယ်တည်းအားလုံးရဲ့တော့ကန့်ကွက်ကြတာပဲစိတ်လည်းမကောင်းကြပါဘူးလေဒါနဲ့အချင်းချင်းကစံတော်ကလေးမအတော်ကြီးနေရနိုင်တယ်ကျန်းကျင်တဲ့ရက်ပီပီကဒီအားလုံးအနည်းငယ်50ကျော်လောက်နေတာ
တိုင်းဒါလက်နက်ကင်အဖွဲ့၃ဘွဲ့ကိုရှမ်းပြည်နယ်လွှတ်တော်ကအကြမ်းဖက်အဖွဲ့အဖြစ်အတည်ပြုခဲ့တာနဲ့ပတ်သက်လို့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ပါတီဘက်ကသဘောထားနဲ့အတူတခြားတိုင်းရင်းသားဒေသအသီးသီးကသတင်းစုံလင်ကိုနားဆင်ရမှာပါဒီလိုစီစဉ်တွေကမှအရင်ဆုံးစံမာရေးကဏ္ဍကိုပြောပြပေးပါမယ်ရှင်ဒီတစ်ပတ်မှာတော့တက်ကြီးရွယ်ဦးစိတ်စံမာရေးနဲ့အမှန်ဉာဏ်ကျစေမေ့လျော့တဲ့ယောဂအကြောင်းကိုတင်ပြပေးထားပါတယ်ကဘာမာရောမြန်မာနိုင်ငံမှာပါတက်ကြီးရွယ်ဦးအရေးအတွက်နှုံတိုးမြလာနေပြီး10ယောက်မှ1ယောက်ကနေ3ယောက်ခန့်ဟာစိတ်ဝေဒနာတွေခံစားလာနေရတယ်လို့ကျန်းမာရေးပညာရှင်တွေကပြောပါတယ်။အခုလိုစိတ်ရောဂါခံစားရတဲ့အခြေခံအကြောင်းတွေဟာဘာတွေကြောင့်လဲ?အဖြစ်များတဲ့အမှန်ဉာဏ်ကျမေ့လျော့တဲ့ယောဂါမှာဘယ်လိုလက္ခဏာတွေပြသလဲ?အဲ့ဒါကိုဘယ်လိုကာကွယ်ကုသနိုင်သလဲဆိုတာကိုတက်မတော်စေတကသူစိတ်ကျန်းမာပညာဌာနပါမောက္ခဌာနမှူးအုံနောက်အာယုံကျော်နဲ့စိတ်ပိုင်းဆိုင်ရာယောဂါအထုကုဒေါက်တာညံဝင်းကျော်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင
့်။ Okay, ဘောမခါဒေါက်တာညဝင်းကျော်ခင်ဗျာ။ကျွန်တော်တို့ဒီတက်ကြီးရွယ်ကိုစိတ်ကျန်းမာရေးနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံမှာကြုံရလေရှိတဲ့ပြဿနာအနေအထားလေးတွေကိုစပြီးတော့ရှင်းပြပေးပါဆရာ
။ WHO ရဲ့ command တဲ့အရာပြောရင်အသက်60နဲ့ထက်လူကြီးက1980ကျော်ဆိုင်ရင်လူကြီးက2ဆလောက်ကိုရားလာပြီ။အသက်ကြီးလာလို့ရှိရင်အယုံခံစားမှုပိုင်းဆိုင်ရာမှာခုံးတော့မှာထိခိုက်တာတွေယူရင်းတာတွေရှိသလိုစိတ်ပိုင်းဆိုင်ရာမှာလည်းကိုယ်ကြီးကိုယ်သေးတွေကြောင်းနေသွားတာတို့ပိုဆိုးလာတာတို့ရှိတဲ့သလိုမှတ်ဉာဏ်နဲ့ပတ်သက်ပြီးတော့လည်းတစ်ဖြည်းဖြည်းချင်းသွေးခေါ်တာတွေကနှီးကွေးလာတယ်။မှတ်ဉာဏ်ပိုင်းဆိုင်ရာမှာချွေးညက်တွေရှိလာတယ်။ဒီတင်စိတ်အယုံခံစားမှုပိုင်းမှာစိတ်လုံချမ်းမှုတွေညားပြီးအပြောင်းလဲတွေအများကြီးရှိအောင်တွေ့ရပါတယ်။အဲဒါတည်းမဟုတ်ကျွန်တော်လူငွေနဲ့ပတ်သက်တဲ့အပြောင်းလဲကြီးနေတဲ့ပဲကြီးပြီးဆိုပင်ဆင်ယူတဲ့အပိုင်းတွေဖြစ်လာပြီးဒီဝိုင်းနဲ့ပတ်သက်တဲ့အခက်အခဲတွေရှိလာနိုင်တယ်လို့လူငွေနဲ့ပတ်သက်တဲ့ခါမှာလည်းသူတို့ရဲ့အသင်အတန်းသူတို့ကိုနေရာပေးမှုတွေပါတယ်ကဘာလို့လဲဆိုတော့ရော့ချလာတယ်သူတို့ရဲ့မိသားစုတွေဆုံးရှုံးတာတို့ညီကိုမောင်နှမတွေချင်းတို့တားချင်းတွေတငယ်ချင်းပေါင်းစပ်တွေဆုံးရှုံးတာတို့ကလည်းရှိလာတဲ့ခါမှာဒါတွေကလူငွေနဲ့ပတ်သက်တဲ့အခက်အခဲမှုတွေလူငွေနဲ့ပတ်သက်ပြီးတော့အခြေခံဆံမှုတွေပါဖြစ်လာတယ်သူတို့ကပုံမဲ့သူကဲမဲ့သူတွေလိုလာတဲ့ခါမှာတချို့သက်ကြီးရုံတွေဆောင်ချောက်တဲ့ကိရာတွေကိုရောက်သွားတာတွေပါလိမ့်ရှိတယ်ပေါ့လေအဲ့တော့တကြီးရုံနဲ့ပတ်သက်ရင် 10 to 25အဲ့ကျွန်တော်ကဒါတကြီးရွယ်ဦးတွေမှာစိတ်စမ်းမရင်းနဲ့ပတ်သက်တဲ့ဝေဒနာတွေခံစားရတာတွေရှားတယ်ဆိုတာကိုတွေ့ရပါတယ
်ဟုတ်ကဲ့ဒီစိတ်ပိုင်းဆိုင်ရာပေါ့နော်တကြီးရွယ်ဦးပြဿနာတွေကဘာတွေကိုအဓိကတွေ့ရလဲဆရာ
ဟိုအသက်ကြီးလာတဲ့ခါမှာသူငယ်ပြန်ပြီးတော့တတိမိတဲ့ယောဂါပေါ့အမှန်ညာနေကျွန်းနေလာတဲ့ယောဂါအားဒါတိတိတတ်တာရှားတာကိုတွေ့ရမှာပေါ့ပြောမစွေဒမန်ချလို့ခေါ်တဲ့ဒီသူငယ်ပြန်အမှန်ညာရောတဲ့ယောဂါ900ခန့်လုံးတော့ရှိတယ်စိတ်ကြတဲ့ဝေဒနာခံစားရတဲ့ဆိုတာ13.5ခန့်လုံးတော့ရှိတယ်အဲ့ဒီအနိမတချို့ဆိုရင်အကြောက်တော်တဲ့ဝေဒနာခံစားရတဲ့သက်ကြီးရိုးတွေကဆရာခံလုံးလောက်ရှိတာကိုတွေ့ရပါတယ်။ဒီဓာရီကမှအထွေထွေဆိုရင်သိကြုံခဲ့တဲ့ယောဂမျိုးက400ခံလုံးလောက်ရှိပြီးကိုကြီးကိုသေးဆိုရင်တဲ့သူတွေက100ခံလုံးလောက်ရှိပါတယ်။နောက်တော့တန်မြာတွေလွန်စိတ်ကြီးညာနေတဲ့ဝေဒနာတွေသက်ကြီးရိုးတွေက 0.5% လောက်ရှိပြီ
း။ဟုတ်ကဲ့။အဲ့တော့ဆရာခုဒီပြောတဲ့ယောဂတွေတရားအဖြစ်အများဆုံးနဲ့ကာကွယ်မှုလည်းအများဆုံးပေါ့နော်လုံနိုင်တဲ့ယောဂနဲ့ပတ်သက်ပြီးပြောမယ်ဆိုရင်ဆရာဘယ်ယောဂကိုဆရာစပြီးပြောမလဲ
စိတ်ကြီးပိုင်းမှာဒီပညာကျသွားလို့ဆိုပြီးတော့ပေါ့ memory ပိုင်းမှာအပြောင်းလဲတွေဖြစ်တယ်သူကအကောင်းလို့ထင်ပြီးတော့ဟိုကောင်းနေတာပဲဒါအသက်ကြီးလို့ဖြစ်တာပဲလို့ထင်တတ်တဲ့ဒီစိတ်ကြီးကိုသင်ငယ်ပြန်ပညာတတိတွေမေ့ရတဲ့ယောဂကိုစပြီးတော့ပြောရင်ကောင်းမှာပေါ့နော
်ဟုတ်ကဲ့ဆရာအဲ့ဒီတော့ဒီသင်ငယ်ပြန်တာလို့ခေါ်တဲ့ဒီတတိရွယ်ကိုပညာရောင်းနေတဲ့ယောဂနဲ့ပတ်သက်ပြီးတော့အသိအသင်ဆုံးအချက်တွေဆိုရင်ဆရာဘယ်အချက်တွေကိုထောက်ပြမလဲ
ပညာညီညွှန်လာတာကိုပြောမယ်ဆိုရင်တို့ကအသက်65နှစ်အထက်ဆိုရင်10%လောက်ကစလာမယ်အဲ့ဒီတော့75နှစ်လောက်ဆိုရင်25ရာခိုင်နှုန်းလောက်အထိတချို့ဆိုတိုးလာတာတွေသူကနာတာရှည်လဲဖြစ်တယ်အထွေထွေပေါ့မှန်ညာမိုင်းဆိုင်ရာနဲ့မကဘူးလားသင်ယူမှုသင်ကြားမှုတွေချွေးရင်းလာတယ်ဟိုဘာသာစကားပြောသူတွေပါတဖြည်းဖြည်းချွေးရင်းလာတဲ့အဆင့်တွေ ဖြစ်လာတယ်စက်တနာတွေဆင်ခြင်နိုင်မှုတွေနည်းလာတယ်လူငွေနဲ့ပတ်သက်တဲ့ဆက်သက်ပတ်သက်မှုတွေလည်းလုံနေလာတာကိုတွေ့ရတယ်ဒါသူတို့မှာပါတယ်ဆိုအပြုတ်မူပိုင်းဆိုင်ရာနဲ့ဖိပိုင်းဆိုင်ရာလက္ခဏာတွေအမျိုးမျိုးနဲ့ပြတ်တတ်တာပေါ့ဟိုကကြီးကြောင်ကြတာတွေတို့စံတရားစိတ်ကြီးများတာတွေတို့မရှိတဲ့ဟာတွေလုံဆောင်မှုမဲ့အာယုံမားတွေရတာမျိုးတွေပါဖြစ်လာတဲ့တော့ကြဒီဟာတော့တက်ကြီးပိုင်းမှာအတွေ့များတဲ့မှာပေါ့နော်ဒါတို့ဖြစ်တဲ့ကမ္ဘာလေတဖြည်းဖြည်းဆူလာတတ်တာရှိတယ်လို့ပြန်ကောင်းနိုင်တာ1500ခန့်လောက်ကပြန်ကောင်းနိုင်တယ်လို့ဆိုနိုင်တာပေါ့အဲ့တော့ကြာဒါလေးကလည်းနည်းနည်းအရေးကြီးတာပေါ့နော
်ဟုတ်ကဲ့အဲ့တော့ဒီပြန်ကောင်းနိုင်တဲ့အနေအထားကိုဖြစ်အောင်ဆရာကြီးဘယ်လိုမျိုးပြည့်စုံကူတာမှုတွေလုပ်ဖို့လုပ်မလဲ
တကြီးတွေဖြစ်တဲ့ဒီဟာဒီမှာအခုနောက်ပိုင်းမှာတော့ neurocognitive disorder လို့ခေါ်တာပေါ့လေအာရုံရောနဲ့အသိမှုနဲ့အပြုတ်မှုတွေမှာလာပြီးတော့ဆိုရင်းနဲ့ယောဂဆိုပြီးတော့ခေါ်တာပေါ့အဲ့တော့တချို့တကြီးတွေမှာတငယ်ချင်းဆန့်ကျင်ရောတဲ့ယောဂမှာအဖြစ်များတော့600နဲ့900ခန့်လောက်က Alzheimer ကြောင့်ဖြစ်တာနောက်တစ်ခုကကျတော့ vascular dementia လို့ခေါ်တဲ့သွေးကြောတွေထိုးရင်းလို့ဖြစ်တဲ့ငယ်ပြန်3မီလီယောတွေယောဂါ30နဲ့20ခန့်လောက်ရှိတယ်အဲ့ဒါပြီးရင်အာရုံရောတွေမှာဆိုရင်းနဲ့ဟလာ Pick disease ဆို Lewy body disease ဆို Parkinsonism ဆို Huntington ဆိုစသဖြင့်အာရုံရောတွေမှာတစ်ဖြည်းဖြည်းချင်းအသက်ကြီးလို့ညင်ကျက်လာတာနေပြီးတော့ကျတော့ဇူယွင်းလာလို့ဖြစ်တဲ့ယောဂါတွေရှိတယ်လို့သေးဝါးတွေလို့အစိတ်တောက်တွေလို့ဖြစ်တာတွေရှိတယ်သုံးနောက်ထဲမှာရှိတဲ့အဖူးကြိတ်တွေကြောင့်ဖြစ်တာရှိတယ်အောက်ဆီဂျင်မရလို့ဆိုပြီးဖြစ်တာရှိတယ်လို့ဒဏ်ရာကြောင့်ဖြစ်တာရှိတယ်ယောဂါပိုးတွေကြောင့်ဖြစ်တယ်ဟို HIV ဆိုလို့ယောဂါပိုးတွေကူးစက်လို့ဖြစ်တာရှိတယ်လို့အဟာရချို့ယွင်းလို့ဖြစ်တာလည်းရှိတယ်ခန္ဓာကိုယ်ရဲ့ဖြစ်ပျက်ပြင်းပြင်းကြောင့်လည်းမို့ metabolism မမှန်လို့ဖြစ်တာရှိတယ်လို့သူတို့ dementia ဆိုတာရှိတယ်အဲ့တော့ဒီထဲမှာသောသောတဲ့ vascular dementia လို့လို့ဆေးဝါးတို့အစိတ်တောက်တို့ကြောင့်ဖြစ်တာတွေလို့အထက်မှာအကျိတ်ခုတွေကြောင့်လို့အောက်ဆီဂျင်တို့ခံရရတာတို့ယောဂါပိုးကူးစက်ခံရတာတို့ခါရချုပ်တယ်လားလို့သူတဲ့ဟာတွေကကာကွယ်လို့ရတဲ့ယောဂါတွေလို့ပြောရမှာပေါ့
ဟုတ်ကဲ့ဆရာအဲ့တော့ကာကွယ်ရေးအတွက်ဆရာကြီးဘယ်လိုမျိုးတွေလုပ်နေလဲဆရာ
ငယ်ငယ်ရွယ်ရွယ်ကလေးကကျွန်တော်တို့ကအဟာရပြည့်ဝမြတ်တာတဲ့အစာတောက်တွေကိုစားကြမယ်လေ့ကျင့်ခန်းတွေမှန်မှန်လုပ်မယ်အုံနောက်ကအောက်ဆီဂျင်လေ့ကျင့်ခန်းတွေအောင်ထုတ်ရှားမှုတွေလေ့ကျင့်ခန်းတွေမှန်မှန်ကန်ကန်လုပ်မယ်အဲ့ဒါအပြင်အသက်ကြီးလာတဲ့အခါမှာမမေ့မလျော့အောင်ဒီမှတ်ဉာဏ်နဲ့ပတ်သက်တဲ့ဟာတွေအများနဲ့ဆွတ်လက်ထက်မြင့်နေအောင်စာပေလေ့လာတာမျိုးတွေလေ့ကျင့်ခန်းဒါအုံနောက်လေ့ကျင့်ခန်းရောခန္ဓာကိုယ်လေ့ကျင့်ခန်းတွေရောလုပ်ဖို့တွေလိုပါတယ်ဒါလည်းမကောင်းဘူးယောဂါပိုးတွေမဝင်ရောက်နိုင်အောင်ကာကွယ်တဲ့ဤစနစ်တွေနဲ့ကျန်းမာရေးအတွက်ညှတာတဲ့ဉာဏ်မှုစနစ်ကိုလုပ်မယ်ဆိုရင်ဒီဟာတွေတော်တော်များများကာကွယ်နိုင်ကြဖြစ်မယ
်ဟုတ်ကဲ့အဲ့တော့တကယ်လို့ဒီကာကွယ်တဲ့ကြားတွေကဖြစ်လာခဲ့ရောဆရာကြီးဒီယောဂါနဲ့ပတ်သက်ပြီးတော့ကုသမှုတွေဒါမလို့ရှိလဲ
အခုနောက်ပိုင်းမှာစီးပွားတွေကတော်တော်များများပေါ်ပေါက်နေပြီဆိုတော့ဘုံနောက်ထဲမှာသွေးလက်ပတ်တာတွေမှန်ကန်တဲ့ပေးတွေရှိတယ်ဘုံနောက်ထဲမှာသွေးလက်ပတ်တာမှန်တယ်မို့အောက်ဆီဂျင်လေ့ကျင့်ကောင်းအောင်လုပ်ပေးတဲ့ဆေးမျိုးတွေရှိတယ်အဲ့ဒီဆေးမျိုးတွေကိုစနစ်တကျဒီပြင်ပြီးတဲ့တိုးတိုးပြီးပေးသွားတာရှိသလိုအဟာရပြည့်ဝမြတ်တရသာဖို့အစီအစဉ်ပေးတာတွေရဲ့မိခင်ငန်းတွေအလုပ်ခိုင်းတာတွေရဲ့ meditation လို့ပါလို့အသက်ပြင်းပြင်းထန်ထန်ရှုထုတ်လေ့ကျင့်ခန်းတွေအဖြစ်စိတ်ပိုင်းဆိုင်ရာလေ့ကျင့်ခန်းတွေအဖြစ်လုပ်ပေးတဲ့နည်းပညာနဲ့လုပ်မယ်ဆိုရင်တော်တော်များများကိုကုသနိုင်တဲ့အဆင့်မျိုးရှိတယ
်။ဟုတ်ကဲ့ဒီတငယ်ပြန်လာဖြစ်တဲ့ဒီမှတ်ဉာဏ်ရောတာနဲ့ပတ်သက်ပြီးတော့တခြားအရေးကြီးတဲ့ချက်က
မင်းရောတာတွေများလာတဲ့အခါမှာကိုဟာကြံတရားကြံဖြစ်တာတို့ကိုသွားလာလာတွေမှာမှားတာတို့မဖြစ်အောင်သူ့ technique တွေလုပ်ပြီးတာတို့ပစ္စည်းတွေကိုသူ့နေရာနဲ့သူထားတာတို့ဆိုတာမျိုးလေးတွေအစဉ်ပြေအောင်လုပ်ပြလိုက်လို့ရှင်သူတို့ကိုကူညီပြီးသားရမှာပေါ့နောက်တစ်ခုကလည်းသိတွေပေးရင်းနဲ့ရေအောင်ကရန်ဖြစ်တာမျိုးလေးတွေငန်းပန်းနာမျိုးလေးတွေဖြစ်တယ်အဲ့တော့အဲ့လိုမျိုးမရှိအောင်ကလည်းစောင့်ကြည့်ပြီးတော့သေးဝါးတွေကိုစနစ်ကျချိန်တွယ်ပြီးတော့ကျတော့ဆရာဝန်ကြီးတွေနဲ့ပြတ်တာပြီးတော့စောင့်ရှောက်မှုကောင်းကောင်းပေးဖို့လိုတာပေါ့
ဟုတ်ကဲ့ချစ်စီမြတ်ကျေးဇူးပါဆရာ
ကိုဝင်းမင်းရဲ့ကျမရေးခန္ဓာပြန်လဲထုံ့နှံ့ချက်ကိုတောက်ကြနေမနေ့ပိုင်းမှနားဆင်နိုင်ပါသေးတယ်ရှင်။အခုမြမရေးတုံသက်ချက်ကိုနားဆင်ရပါမယ်။စီမံကိန်းတက်တန်း၈နှစ်ရှိလာပြီဖြစ်ပေမဲ့အခုမှပထမဆင့်ကိုပဲအကောင့်ထဲဖော်ဖို့ပြင်ဆင်နေရသေးတဲ့ဒဝဲအထူးစီးပွားရေးဆောင်အကြောင်းကိုဥအောင်ခင်တုံသက်ရေးသားပြီးကိုညာဝင်းရောင်နဲ့အတူတင်ပြပေးထားပါရရှင်။
စတူရန်ကီလိုမီတာ900ရှိမဲ့ဒဝဲအထူးစီးပွားရေးဇုံကိုအကောင့်ထဲပေါ်ဖို့ထိုင်းဂျပန်နဲ့မြန်မာခေါင်းဆောင်တွေလွန်ခဲ့တဲ့ဇူလိုင်လကတိုကျိုမှာသဘောတူခဲ့ကြပါတယ်။သုံးနိုင်ငံအညီအမျှပိုင်ဆိုင်မဲ့အထူးစီးပွားရေးဇုံဖြစ်ပါတယ်။ထိုင်းနိုင်ငံမှာဂျပန်ကိုပတီပေါင်း1500ကျော်ရှိတာမို့ဂျပန်ပါဝင်လာတာကိုကောင်းတဲ့လက္ခဏာဖြစ်ကြိုဆိုကြပါတယ်။တရုတ်ကိုပတီတစ်ခုကိုလည်းဒေါ်လာတန်း3000တန်းရေနံချက်စက်ယုံကြီးစောက်ဖို့ဦးသိန်းစင်အစိုးရကခွင့်ပြုထားပါတယ်။ဒါကြောင့်လေးနိုင်ငံတဝဲအထူးစီးပွားရေးဇုံဖြစ်လာမဲ့သဘောရှိပါလေ။စတင်အကောင့်တွေပေါ်ဖို့2008မှာသဘောတူခဲ့ပြီးမယ်။အလွန်ကြီးမားပြီးငွေရင်းများလွန်းလာမှုတပိုင်းတစသာလုတ်ကင်နိုင်ပြီးနှောင့်နှေးကြံ့ကြံ့နေရပါလေ။ရင်းနဲ့စိတ်ကမ်းတင်မောခြင်း၊ ရင်းနံဓာတုစက်ယုံရင်းနံချက်စက်ယုံတမဏိစက်ယုံဓာမီဩဇာစက်ယုံလျှက်စစ်ဓာအားစက်ယုံစတာတွေတိဆောက်ဖို့ရွယ်လာမှုဆယ်နှစ်ကြာမယ်လို့ခမန်းနဲ့စီမံကိန်းဖြစ်ပါတယ်။ဒါပေမဲ့ရှင်းနှစ်ကြာတော့မှစတင်အကောင့်တွေပေါ်လာတွေ့ရပါတယ်။တပြိုင်တည်းအကောင့်တွေပေါ်ဖို့မဖြစ်နိုင်တာမို့စတူရန်ကီလိုမီတာ30ရှိမယ်စက်မှုဇုံကအရင်စဖို့စီစဉ်ပါတယ်
။စက်မှုဇုံနဲ့ဒဝဲထိုင်းကားလန်တိဆောက်တာဟာအတူစီးပွားရေးဇုံရဲ့ပထမအဆင့်ဖြစ်ပါတယ်။ကီလိုမီတာ130ကျော်ရှိတဲ့ဒဝဲထိုင်းကားလန်တိဆောက်ဖို့အတွက်ဒေါ်လာတန်130မြန်မာအစိုးရကိုချင်းခါဖို့ထိုင်းအစိုးရကသဘောတူထားပြီးသားဖြစ်ပါတယ်။ဒါပေမဲ့တောင်ပေါ်ကားလန်တွေပါဝင်နေတာကိုကုန်နင်ကားတွေအတွက်အန္တရာယ်ရှိတယ်လို့ဂျပန်ဘက်ကမြင်တာကြောင့်တောင်အောက်မှာလှိုင်ကောင်းတူးပြီးကားလန်ဖောက်ဖို့အကြံပေးထားပါတယ်။အစဉ်အတန်းရှိတဲ့ကားလန်တိဆောက်ရင်ငွေပိုကုန်ပြီးအချိန်ပိုကြာနိုင်ပါတယ်။တောင်ဖြတ်လှိုင်ကောင်းခုနှစ်ခုတူးရမှာမို့အကုန်ကျပိုများမှာတေးကြပါတယ်။ဂျပန်ပါဝင်လာလို့စီမံကိန်းအစဉ်အတန်းမြင့်လာပြီးလုံးကြုံစိတ်ချရတယ်လို့ကုန်ကြစီလဲပုံမများပြလာနိုင်ပါလေ
ရင်းနဲ့စိတ်ကန်းနဲ့စက်မှုဆုံးတိဆောက်ရေးအစီအစဉ်ကိုလည်းဂျပန်ကပြန်လည်ဆန်းစစ်ဖို့ရှိပါတယ်တဝဲအထူးစုပေါ်ရေးဆုံးပြည်စည်းအောင်ဒေါ်လာတန်12,000ကုန်ကြမယ်လို့ခန့်မှန်းပါလေအထူးစုပေါ်ရေးဆုံးကြောင့်နေရာရွှေပြောင်းပေးရမယ်ဒေသခံတွေအတွက်အိမ်နဲ့တိုက်ခန်းတွေစောင့်နေပြီမဲ့နေမဲ့သူမရှိသေးပါဘူးရှင်းနေကြမှာပထမအဆင့်အကောင့်တွေပေါ်ဖို့ပြင်ဆင်နေတာဖြစ်ပေမဲ့တဝဲစီမံကိန်းကိုစိတ်ဝင်စားသူတွေများလာပါတယ်။မြန်မာအတွက်သာမကဘဲဒေသဆိုင်ရာအတွက်ပါအရေးကြီးတဲ့စီမံချက်အဖြစ်ရှုမြင်ကြပါတယ်။ဒါပေမဲ့ထိုင်းအခြေစိုက်တဝဲ Watch အဖွဲ့ကတော့ကုမ္ပဏီကြီးတွေသာအကျိုးအမြတ်ခံစားရပြီးဒေသခံတွေနဲ့နာဆုံရှုံပြီးတဘာဝပတ်ဝန်းကျင်ပျက်စီးဖို့များတာကို NLD အစိုးရသတိပြုတင်တယ်လို့ဆိုပါတယ်။
တဝဲအထူးစည်းဝါးရေးဆောင်ပထမအဆင့်အကောင့်ထည့်ဖို့ပြင်ဆင်တဲ့အခြေအနေမှာတော့ဒေသခံတွေရဲ့လူယိုးလှုပ်ဆင်စည်းဝါးရေးလုပ်ငန်းတွေပျက်စီးကုန်ပြီလို့ပြောကြပါတယ်စည်းဝါးရေးဆောင်တိဆောက်ပြီးစီးရင်အလို့သမားတောင်းချီပြီးအလို့ရကြမယ်လို့မျှော်လင့်ကြပေမဲ့လောလောဆယ်မှာတော့ကြေးရွာ30ကျော်ကလူဦးရေ4000ကျော်ရွှေပြောင်းပေးရမှာဖြစ်ပါတယ်အရင်ရှင်တွေကြီးပွားချမ်းသာဖို့အတွက်ဒေသခံစင်ရဲသားတွေအနစ်နာခံရတယ်လို့မြင်သူတွေလည်းရှိပါတယ်ထိုင်းနိုင်ငံကမတ်တပုတ်ဆက်မှုနယ်မြေကြောင့်ဒေသခံတွေအစိတ်သင့်မှုကိုဒဝဲသားတွေသိရှိကြပါတယ်မတ်တပုတ်ဆက်မှုစုံတိဆောက်ပြီး6နှစ်ကြာတဲ့အခါတာဝန်ရှိတဲ့အစိုးရဌာန8ဌာနကိုဒေသခံတွေကတရားစွဲရတဲ့အထိအခြေအနေဆိုးဝါးသွားပါတယ
်ဒဝဲအထူးစီးပွားရေးဇုံဧရိယာဟာမတ်တပုတ်ဆက်မှုစုံနဲ့ရှစ်ဆလောက်ကြီးမားတာမို့နိနာဆုံးရှုံးမှုနဲ့ပျက်စီးမှုကလည်းပိုပြီးများပြားပွေရှိပါတယ်နိနာဆုံးရှုံးတာကိုအရင်ဆုံးဖြေရှင်းဖို့လိုအပ်ကြောင်းဒေသခံအယတအသင်းဖွဲ့တွေကလွန်ခဲ့တဲ့မတ်လကတောင်းဆိုထားပါတယ်ဒေသခံတွေထဲမှာစီမံကိန်းနဲ့ပတ်သက်ပြီးသိရှိသူက900ခန့်လုံးသာရှိပြီးမသိသူကအများစုဖြစ်ပါတယ်ဒေသခံ60ခန့်လုံးလေယာဆုံးရှုံးမှဖြစ်ပေမဲ့ရောကြီးကိစ္စကိုမရှင်းလင်းသေးဘူးလို့ဆိုပါတယ်စီမံကိန်းအရဆိုင်ဖို့တောင်းဆိုတာမဟုတ်ပဲဆက်မလုပ်မီရှိနေတဲ့ပြဿနာကိုအရင်ရှင်းဖို့တင်ပြတာဖြစ်ကြောင်းလူလူကြားမှာအတံများဆိုတဲ့အစီရင်ခံစာမှာပေါ်ပြထားပါတယ်။ဦးသိန်းစင်အစိုးရတက်တန်းကုန်ကဏ္ဍတရုတ်ကုမ္ပဏီကိုလုတ်ခွင့်ချပေးလိုက်တဲ့ရေနံချက်စက်ယုံစီမံချက်ကိုလည်းဒေသခံတွေဗဝေမချဖြစ်နေပါတယ်။ဒီစီမံကိန်းကိုတရုတ်ကုမ္ပဏီက80ရာခိုင်နှုန်းစစ်တပ်ပိုင်မြမစီးပွားရေးဥပိုင် Limited ထူးကုမ္ပဏီအုပ်စုနဲ့မြမရေနံဓာတုလုပ်ငန်းက30ရာခိုင်နှုန်းအကျိုးခံစား권ရကြပါတယ်။ဆိုင်ယုံတိဆောက်မဲ့တီစစ်ကန်းကြီးဒေသခံတွေကတော့တရုတ်စီမံကိန်းကိုအပြင်းအထန်ကန့်ကွက်နေကြပါတယ်။တရင်းနိုင်တိုင်းကစီမံကိန်းအားလုံးဟာဦးသိန်းစင်အစိုးရလက်ထက်ကခွင့်ပြုခဲ့တာမို့အစိုးရတဲ့အနေနဲ့ပြည်သူအကျိုးစီးပွားကိုမထိခိုက်စေဘဲအကောင့်တွေဖွင့်နိုင်လိမ့်မယ်လို့ညွှန်လင်းရပါတယ်ခင်ဗျာ
။ဥအောင်ခင်ရဲ့မြန်မာရေးတုံ့တက်ချက်ပြန်လည်ထုတ်လွှင့်ချက်ကိုတနင်္ဂနွေနေ့မနေ့ပိုင်းမှာနောက်တစ်ချိန်နှาศင်နိုင်ပါတယ်ရှင်။အခုစနေနေ့ညတိုက်ရိုက်လေးလိုင်းကိုဖိတ်ခေါ်ပါရစေရှင
်။ဒေါက်တာရှင်များရှင်။ရင်းကျောပိတ်ဆို့မှုတွေနဲ့နေ့စဉ်ဆိုသလိုရုပ်ကံလှုပ်ရှားနေရတဲ့ရေမျိုးမျိုးကြီးမှာအများပြည်သူစီးနင်းနေကြရတဲ့ဘတ်စကားလိုင်းတွေရဲ့တချို့ရင်မောင်းတွေနဲ့စပယ်ယာတွေဟာလမ်းစည်းကမ်းရင်းစည်းကမ်းတွေမလိုက်နိုင်ရုံမကပါဘူး။ရင်စည်းသူတွေလမ်းသွားလမ်းလာတွေတခြားမော်တော်ယာဉ်တွေကိုမိုက်မိုက်ရိုင်းရိုင်း အဟင်းငောင်းငန်းရန်စရာတွေလုပ်နေကြတဲ့အပြင်မင်းမယ်စရိုက်ဆန်းဆန်းဒုတ်တပြည့်ဓာတ်တပြည့်ကိုတိလက်ရောက်စော်ကားတဲ့အဖြစ်တွေနဲ့ရင်ဆိုင်နေကြရပါတယ်ဒီလိုအဖြစ်တွေကနေရင်ကျေးတိမ်မွေ့လာအောင်ဘလို့ပညာပေးမှုတွေနဲ့ကာကွယ်တားဆီးကြရင်ကောင်းပါမလဲတရားဥပဒေစိုးမိုးရေးအတွက်ဥပဒေဘောင်တွင်းကနေဘလို့ပြုပြင်ပေးကြရင်ကောင်းမလဲဆိုတာတွေကိုလာမယ့်စနေညဓာတ်ရိုက်လေးလိုင်းအစည်းအဝေးမှာအပြုသဘောနဲ့သုံးသပ်ဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်တော်ရရှင်တို့အနေနဲ့ပါဝင်ဆွေးနွေးမေးမြန်းနေကြရတဲ့ဆိုရင်အီးမေးလ်လိပ်စာ burmese@voanews.com ကိုဖြစ်စေတယ်လီဖုန်းနံပါတ်1-832-3855ကိုဖြစ်စေထိုတင်ကြောင်းကြားထားနိုင်ကြပါလိမ့်ရှင
်စနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်အခုနောက်ဆုံးချက်နေသေးတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုနာဆင်ကြရပါမယ်ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်သားသတင်းတောက်တွေကစူးစီးတင်ဆက်ပေးနေတာဖြစ်ပါတယ်ရှင်
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အသံတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်။
မင်္ဂလာပါရှင်ကျွန်မကအာမီပါ BNN ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေနဲ့တိုက်ပွဲတွေနှစ်ပတ်အကြာဖြစ်ပွားနေတဲ့မွန်ဂိုမျိုးတပ်စခန်းတွေကိုမြန်မာတပ်မတော်ကနေပြန်လည်ထိန်းချုပ်နိုင်ခဲ့ပြီဖြစ်ပါတယ် KIO TNLA MNDAA စတဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေကိုအကြမ်းဖက်အဖွဲ့ဖြစ်သတ်မှတ်ကြောင်းရှမ်းပြည်နယ်လွတ်တော်မှာမဲခွဲဆုံးဖြတ်ခဲ့ကြတယ်ဆိုတာနဲ့ရှမ်းပြည်နယ်လွတ်တော်ကနေလက်နက်ကင်အဖွဲ့အစည်းတွေကိုအကြမ်းဖက်အဖြစ်ဖွဲ့စည်းသတ်မှတ်ခဲ့တဲ့အပေါ်အရက်ဖက်ဖွဲ့စည်း150ကျော်ကနေကန့်ကွက်ခဲ့တဲ့အကြောင်းတွေကိုကြားကြားရမှာပါရှင်
ကျမကနူပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါရှမ်းပြည်နယ်မြောက်ပိုင်းဒေသမှာမြမတပ်မတော်နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေအကြားတိုက်ပွဲတွေနှစ်ပတ်အကြာဖြစ်ပွားနေတဲ့မုံကိုမြို့ကတပ်စခန်းတွေကိုမြမတပ်မတော်ကနေဒီဇင်ဘာလ၄ရက်နေ့ညနေပိုင်းမှာပြန်လည်ထိန်းချုပ်နိုင်ခဲ့ပြီးဖြစ်ပါတယ်အဲ့ဒီနေ့ကမုံကိုမြို့နယ်အတွင်းမြမတပ်မတော်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်အရက်သားတော်တော်များများထိခိုက်မှုတွေရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်မဟာမိတ်တပ်ဖွဲ့တွေအနေနဲ့အကန့်အသတ်စစ်ပွဲသာဆင်နွှဲတာဖြစ်ပြီးဒေသခံတွေထိခိုက်မှုမရှိအောင်မုံကိုဒေသကနေစုခွာခဲ့တယ်လို့အဖွဲ့တာဝန်ရှိသူတွေကဆိုပါတယ်ပြီးခဲ့တဲ့နိုဝင်ဘာ20ရက်နေ့ကစပြီးရှမ်းပြည်နယ်မြောက်ပိုင်းဒေသအတွင်းကချင်လွတ်လပ်ရေးတပ်မတော် KIA တအောင်းပလောင်တပ်ဖွဲ့ TNLA ရခိုင်တပ်မတော် AA MNDAA ကိုကန့်အဖွဲ့စတဲ့မြောက်ပိုင်းမဟာမိတ်တပ်ပေါင်းစုအဖွဲ့နဲ့မြမတပ်မတော်တို့အကြားတိုက်ပွဲတွေဖြစ်ပွားလာခဲ့ပါတယ်တိုက်ပွဲကြောင့်မုံကိုဖောင်ဆိုင်ဟေမိုးလုံးနတ်မတူဒေသကတောင်းနဲ့ချီတဲ့ဒေသခံတွေကလည်းစစ်ဘေးတန်းရှောင်နေရပါတယ်
မြန်မာတပ်မတော်နဲ့ရှမ်းပြည်မြောက်ပိုင်းအတွင်းစစ်ရေးတင်းမာနေတဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ကိုအကြမ်းဖက်အဖွဲ့အဖြစ်တမတ်ဖို့ရှမ်းပြည်နယ်လွတ်တော်မှာမဲခွဲဆုံးဖြတ်ရမှာအကြမ်းဖက်အဖွဲ့အဖြစ်ထောက်ခံမဲ63မဲနဲ့အနိုင်ရရှိသွားပါတယ်။ရှမ်းပြည်နယ်လွတ်တော်အရေးပေါ်အစည်းအဝေးကိုဒီဇင်ဘာ5ရက်နေ့ကနေ7ရက်နေ့ထိကျင်းပစဉ်မဲခွဲဆုံးဖြတ်လိုက်တာပါ။မြောက်ပိုင်းမဟာမိတ်တပ်ဖွဲ့ဝင်ကချင်လွတ်လပ်ရေးတပ်မတော် KIA တောင်မြူတာလူမျိုးရေးတပ်မတော် TNLA ကိုကောင်တပ်မတော် MNDA စတဲ့တပ်ဖွဲ့တွေကိုအကြမ်းဖက်အဖွဲ့ဖြစ်အစတမတ်ရေးဆွေးနွေးဖို့ပြီးခိုင်ဖြိုးပါတီကိုစတဲ့ကနေအစိုးတင်တွင်ခဲ့တာပါအကြမ်းဖက်အဖွဲ့စီအဖြစ်တတ်မှတ်ခဲ့တာဟာငြင်းချမ်းရေးဖြစ်စဉ်အတွက်စိုးရိမ်စရာဖြစ်နေပြီးပုံမှုရှုပ်ထွေးမှုကိုဦးတည်စေတာကြောင့်ပြည်ထနာကိုဆွေးနွေးအဖြစ်ရှာပြီးဖြည့်ရှင်းကြမှတ်တာငြင်းချမ်းရေးရရှိနိုင်မယ်လို့ရှမ်းပြည်နယ်လွတ်တော်ကိုစတဲ့နန်းဆန်းဆန်းအေကပြောပါတယ်
ကချင်ပြည်နယ်ဖက်ကန့်ဒေသဆိုင်းကြဘူးမြွာမှာကြောက်စိမ့်တူးဖော်ရေကုမ္ပဏီကြီးတွေကတိုးချက်တူးဖော်ဖို့ပြင်ဆင်နေပြီးရွာသားတွေကိုရော့ကျေးပေးမယ်လို့ကတိပြုသဘောတူညီချက်ပြက်ကွက်ခဲ့တာကြောင့်ဒေသခံတွေကဆန္ဒပြတောင်းဆိုဟန်တားမှုတွေပြုလုပ်ခဲ့ပါတယ်။ဆိုင်းကြဘူးမြွာသားတွေကိုရော့ကျေးသိန်း 11,800 ပေးမယ်လို့သဘောတူညီခဲ့ပေမဲ့6လကျော်ထိအကောင့်ထဲမပေါ်လာတာကြောင့်နိုဝင်ဘာလ22ရက်နေ့ကနေစပြီးဒီဇင်ဘာလအထိဒေသခံတွေကကုမ္ပဏီ12ခုကိုမြေစာတဲ့ကားလမ်းတွေပိတ်ပင်တာစီဆနပြခဲ့တာဖြစ်တယ်လို့ဒေသခံဆီယမ်ကိုင်ရာကပြောပါတယ် ဆန္ဒပြပြီးနောက်ပိုင်းမှာတော့ကုမ္ပဏီဘက်ကသိန်း 9,400 သာပေးနိုင်ကြောင်းပြောဆိုလာတဲ့အချိန်မှာဆိုင်းကြဘူးမြွာသားတွေကြားမှာကြည်အေးသူနဲ့မကြည်အေးသူတွေကြားမှာမညီမညွတ်ဖြစ်လာစေတယ်လို့ဆီယမ်မကိုင်ရာကပြောပါတယ်။ဖကန့်တီတာဟာကချင်ပြည်နယ်ရဲ့စီးပွားရေးအဓိကကျတဲ့နေရာဖြစ်ပေမဲ့ခုချိန်မှာတော့ကုမ္ပဏီများစွာကသာအေယာမဆက်ရနေရာများနဲ့တူးဖော်နေခဲ့ပြီးဒေသခံတွေကတော့ခက်ခဲစွာလုပ်ကိုင်စားတောက်နေရတဲ့အခြေအနေမျိုးမှာရှိနေပါတယ်။
ကရင်ပြည်နယ်မြိုင်ကြီးငူဒေတာဒုက္ခတဲ့စခန်းနေစစ်ပေးရှောင်ဒုက္ခတဲ့တွေအတွက်စာနာရိတ်ခါနဲ့စောင်းတွဲအေးတန်ခံနေတဲ့အဝတ်စားတွေလိုအပ်နေတယ်လို့စခန်းတဝန်ရှိသူတွေကပြောပါတယ်။မေတဝေါ်ဒေတာမှာတိုက်ပွဲမတီးမငြိမ်သေးတဲ့အပြင်တိုက်ပွဲတွေမြေမြုပ်မိုင်းတွေကိုလည်းဖယ်ရှားနိုင်ခြင်းမရှိသေးတဲ့အတွက်ကျေးရွာပေါင်း20ကျော်လူဦးရေ3000ကျော်မြိုင်ကြီးငူဒေတာမှာကျန်ရှိနေသေးတာဖြစ်ပါတယ်။လက်ရှိမြန်ကြီးငုံစစ်ပေးဆောင်စခန်းအတွက်ရိတ်ခါနဲလာလို့အလူရှင်တွေလိုအပ်နေတယ်လို့စစ်ပေးဆောင်စခန်းတာဝန်ခံကပြောပါတယ်ပြီးခဲ့တဲ့စက်တင်ဘာလကမြေတဝေါ်ဒေတာမှာကရင်ပြည်နယ်နယ်ခြားဆောင်တပ်နဲ့တိုးတက်တော်ပုဒ်တာပါတာကရင်မျိုးတော်တပ်မတော် DKVA အဖွဲ့တို့ကြားပြစ်ခတ်မှုကြောင့်ဒေတာခံကြေးရွာသားတွေကနေမြန်ကြီးငုံမှာစစ်ပေးဆောင်နေတာလည်းဖြစ်ပါတယ်
ရခိုင်ပြည်နယ်အတွက်ပြည်ထောင်စုအစိုးရကချပေးတဲ့2019-2018ဘန်ဒါရဲနဲ့ဘတ်ဂျက်ငွေမှာ2016-2019ဘန်ဒါရဲနဲ့ဘတ်ဂျက်ငွေထက်ကျပ်ငွေ3ဘီလီယံရော့ကျသွားခဲ့ပါတယ်2019-2018ဘန်ဒါရဲနဲ့ရခိုင်ပြည်နယ်အတွက်ပြည်ထောင်စုအစိုးရကချပေးတဲ့ဘတ်ဂျက်ငွေမှာကျပ်ဘီလီယံ142ဘီလီယံသာရှိပြီးပြီးခဲ့တဲ့ဘန်ဒါရဲနှစ်ကကျပ်145ဘီလီယံရှိခဲ့တယ်လို့မြေပုံမြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးအောင်ဝင်းကပြောပါတယ်ဒီဇင်ဘာလ5ရက်နေ့ကကျင်းပတဲ့ရခိုင်ပြည်နယ်လွှတ်တော်အရေးပေါ်အစည်းအဝေးမှာဘတ်ဂျက်ငွေကိုဌာနဆိုင်ရာ24ခုခွဲဝေသုံးစွဲဖို့ဆွေးနွေးနေကြပြီးအခုချပေးတဲ့ငွေနဲ့ရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးလုပ်ဖို့ဆိုတာလုံးဝမဖြစ်နိုင်ဘူးလို့လည်းဦးအောင်ဝင်းကပြောပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ရှမ်းပြည်နယ်လွတ်တော်ကနေ KIA TNLA MNDAA လက်နက်ကိုင်အဖွဲ့အစည်းတွေကိုအကြမ်းဖက်အဖွဲ့အစည်းအဖြစ်သတ်မှတ်ခဲ့တဲ့အပေါ်အရက်ဖက်အဖွဲ့အစည်း150ကျော်ကနေကန့်ကွက်ပြီးအိတ်ဖွင့်ပေးစာပေးပို့ခဲ့ပါတယ်။ငြိမ်းချမ်းရေးအတွက်အားလုံးပါဝင်နိုင်အောင်ကိုလည်းတိုက်တွန်းထားပါတယ်။ပညာရဲ့စူးစီးချက်ကိုဆိုင်းမင်းကနေအခုလိုစူးစီးတင်ဆက်ထားပါတယ်။
တရင်တလည်းနဲ့ကင်တပ်ဖွဲ့တွေကိုကျမ်းဖက်ဖွဲ့စီအဖြစ်တတ်မှတ်ခဲ့ရင်ငင်းချမ်းရည်တိဆောက်ရေးမှာခက်ခဲစေနိုင်တယ်လို့ရှမ်းလူငယ်ကွန်ရက်ဖွဲ့ခေါင်းဆောင်ကိုလိုက်ခန်းပန်ကအခုလိုပြောပါတယ်
အာဂျီတဲ့ဟာနဲ့ဖီအားပေးတဲ့ပုံစံတော့ဘလို့မနေဟိုရမှာမဟုတ်ဘူးပေါ့နော်ကိုကလည်းလှုပ်လိုက်ရပြီးဖီဘက်ကကိုပုံမပြီးတော့ကြီးသွားစေတယ်လူမှုခြေသူအဖွဲ့စီပေါင်း150ကျော်ပါဒီအကြမ်းဖက်ဖွဲ့စီလို့တတ်မှတ်တဲ့ဟာကိုကန့်ကွက်တယ်ပေါ့
ရှမ်းပြည်နယ်လွတ်တော်အနေနဲ့အခုလိုအကြမ်းဖက်ဖွဲ့စီလို့တတ်မှတ်တာအဖြေတစ်ခုမဟုတ်တယ်လို့လွတ်တော်အနေနဲ့ရှမ်းပြည်နယ်အတွင်းလက်နက်ကိုင်အဖွဲ့အစည်းတွေငြိမ်းချမ်းရေးလုပ်ငန်းစဉ်ထဲပါဝင်လာနိုင်အောင်ဝိုင်းဝန်းလှုပ်ဆောင်တင့်တယ်လို့ဝင်းနေဖောင်ဒေးရှင်းရခိုင်ပြည်နယ်ရဲ့ဒါရိုက်တာဦးခိုင်ကောင်းဆောင်ကအခုလိုပြောပါတယ်
အကျံဖက်ဆိုတဲ့အဖွဲ့လိုတမက်ယုံနဲ့မပြီးရောက်ဘူးပေါ့နော်။တဲမတော်အင်အားစုတွေတော်လည်းရဲ့လက်နက်ကိုင်တိုင်းသားအင်အားစုတွေအလုံးပါဝင်အောင်လွတ်တော်ကားတောင်မှစူးစမ်းရမယ်။ချန်ပီယံတွေမှာရှိတဲ့လက်နက်ကိုင်တော်လည်းရဲ့အဖွဲ့အစည်းတွေကိုငင်းချင်ဖြစ်စင်မှာပါဝင်ဖို့ပေါ့
ဒီစင်မခုနီယနေ့ကရှမ်းပြည်နယ်လွတ်တော်ကနေ KIA TNLA MNDAA လက်နက်ကင်ဖွဲ့စည်းတွေကိုအကြမ်းဖက်အဖွဲ့အစည်းအဖြစ်မဲခွဲဆုံးဖြတ်ခဲ့တာပါရှမ်းပြည်နယ်လွတ်တော်အတွင်းမှာပြည်ထောင်စုကြံ့ခိုင်ရေးပါတီကကိုယ်စားလှယ်အသာစီးနဲ့မဲခွဲဆုံးဖြတ်ခဲ့တာကြောင့်အခုလိုအကြမ်းဖက်အဖွဲ့အစည်းလို့တတ်မှတ်တဲ့အပေါ်ရှမ်းတိုင်းဒေသဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ကန့်ကွက်တယ်လို့ပြည်နယ်လွတ်တော်ကိုယ်စားလှယ်စိုက်ထွန်းညံကပြောပါတယ်
ကောင်းမွန်ဆုံးမှုရတော့တော့တော့ဖန်တီးရတဲ့အနေထားပဲကိုယ်တော်ကတော့ဒီပါတီကိုယ်တည်းအားလုံးရတော့ကန့်ကွက်ကြတာပဲစိတ်လည်းမကောင်းရပါဘူးအဲ့ဒါနဲ့အခင်းချင်းကစံတော်ကလေးမအသာစီးနေရမှန်းလို့ကျန်းကျန်တဲ့ရက်စီကဒီအားလုံးကတော့90ကျော်လောက်နေထားတာ
လူမှုအခြေပြုအဖွဲ့အစည်းတွေအနေနဲ့ကတော့ဒီမိုကရေစီအစိုးရလက်ထက်မှာတပ်မတော်ကိုယ်စားလှယ်တွေနိုင်ငံရေးပါတီတွေအနေနဲ့ဒီလိုစိတ်သက်စစ်ဆင်ရေးစကလုံးတွေနဲ့တရင်တိုင်းလက်နက်ကန်အဖွဲ့တွေနဲ့ဆက်ဆံရေးမှာလွတ်တော်တွေကိုအတုံးချလာတာဟာလွတ်တော်ရဲ့တိတ်ခါကုန်တရေတွေကိုထိခိုက်စေနိုင်တယ်လို့လည်းကန့်ကွက်စာမှာဖော်ပြထားပါတယ်အရက်ဖက်အဖွဲ့အစည်း150ကျော်အနေနဲ့တရင်တန်းနဲ့ကန်အဖွဲ့တွေကိုထိုးစစ်ဆင်ရေးဖြစ်အားပေးဆောင်ရွက်မှုအားလုံးကိုကန့်ကွက်ရှုံချတယ်လို့အပြစ်ခရက်စေးရဲ့အတွက်နှစ်ဖက်တွေ့ဆုံဆွေးနွေးအပြစ်ရှာမှုများအမြန်ဆုံးပေါ်ပေါက်ရေးကိုဆောင်ရွက်ပေးဖို့ရှမ်းပြည်နယ်လွတ်တော်ဥက္ကဋ္ဌကြီးနဲ့တကွလွတ်တော်ကိုယ်စားလှယ်တွေကိုဒီဇင်ဘာ9ရက်နေ့ရက်စွဲနဲ့တိုက်တွန်းတောင်းဆိုထားပါတယ်
ဆက်ပြီးတော့တိုင်တန်းချင်းခံခဲ့ရတဲ့မွန်ပြည်နယ်ဝင်ကြီးချုပ်ကိစ္စနဲ့ပတ်သက်ပြီး NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့လေးလာသုံးသပ်ရေးအဖွဲ့ကနေစတင်စုံစမ်းစစ်ဆေးနေပြီလို့အဖွဲ့ခေါင်းဆောင်ကပြောပါတယ်။တိုင်ကြားသူတွေရောတိုင်ကြားခံရသူတွေရောနှစ်ဖက်စလုံးနဲ့ပါတွေ့ဆုံသွားမယ်လို့အဖွဲ့ခေါင်းဆောင်ဦးညာဝင်းကပြောပါတယ်။မိရင်စနိုင်းကနေအခုလိုစူးစီးတင်ဆက်ထားပါတယ်ရှင်။
တိုင်းကြားခံနိုင်ရတဲ့မွန်ပြည်နယ်ဝန်ကြီးချုပ်ဦးမင်းမင်းဦးကိစ္စကို NLD မျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့လေလာသုံးသပ်ရေးအဖွဲ့ခေါင်းဆောင်ဦးညာဝင်းကအခုလိုပြောပါဗျာ
။ဆိုတော့ကျွန်တော်တို့ကအားနဲ့တင်ပြတာရှိတယ်ပြည့်ပြနေတဲ့အခြေအနေတွေကိုတင်ပြအဲ့ဒါကဘယ်လောက်မှန်တယ်လဲတင်တဲ့အတိုင်းပဲလားဘာရှိနေလဲအဲ့ဒါသိချင်တော့ဒီလေလာရေးအဖွဲ့နဲ့ဖွဲ့ပြီးတော့စုံစမ်းတာပါ
စုံစမ်းစစ်ဆေးဖို့ကိုလေလာရေးအဖွဲ့ဖွဲ့ပြီးရပိုင်းအတွင်းမှာပဲလှုပ်ဆောင်သွားမှာဖြစ်ပြီးတန်ကြားတဲ့သူတွေရောတန်ကြားခံရတဲ့သူတွေဘက်ကပါနှစ်ဖက်စလုံးနဲ့တွေ့ဆုံသွားမှာဖြစ်တယ်လို့လည်းဦးညာဝင်းကဆက်ပြောပါတယ်
ကျွန်တော်အဲ့ဒီကတောင်ဝန်ရှိတဲ့လက်မှတ်ထိုးပြီးတော့တင်တဲ့လူတွေတဲအားတချို့ပေါ့အားလုံးလည်းဖြစ်ချင်းချင်းပါပေါ့သူတို့ကျွန်တော်တို့တွေ့ဆုံမှုစီစဉ်တာပါ
မွန်ပြည်နယ်ဝန်ကြီးချုပ်ကိုစုံစမ်းစစ်ဆေးရတဲ့ကိစ္စနဲ့ပတ်သက်တဲ့အကြောင်းအရာကိုတော့ထောက်ဖော်မပြောနိုင်သေးဘူးလို့ဦးညာဝင်းကပြောပါတယ်။မွန်ပြည်နယ်ဝန်ကြီးချုပ်အစစ်ဆေးခံရတဲ့ကိစ္စနဲ့ပတ်သက်ပြီးမွန်ပြည်သူတို့ဖြစ်တဲ့ဦးစော်ကအခုလိုပြောပါတယ်
။ဦးစော်မှုနဲ့ပတ်သက်ပြီးတော့ပြည်သူရှိတဲ့အခါကျတော့အကျိုးကျိုးရှိတဲ့လူတွေကိုလူကအကျဉ်းချယူဆတယ်လို့သူစိတ်ထဲမှာကိုကောင်းမဲ့ထင်တာလေးတွေလုပ်တဲ့အခါကျတော့လူတို့ရဲ့လူလားချက်တွေအာမဝင်တယ်လို့ဖြစ်တယ်။လူတို့အာမလို့အာမရဖြစ်လာတယ်ဒီဆုံးမှာလူတို့ကဖြစ်ချင်တာမေးမြန်းတဲ့ခါကြလို့ရှိရင်ရေးရရဖြီးသွားတယ်မရှိဘူး
။မွန်ပြည်နယ်ဝန်ကြီးချုပ်နဲ့တနင်္လာရီတိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဥက္ကဋ္ဌဒုဥက္ကဋ္ဌတို့ကိုလေလာသုံးသပ်တင်ပြနိုင်ဖို့အတွက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနေဦးညာဝဲအဖွဲ့ကောင်းဆောင်တဲ့အဖွဲ့ဝင်၃ဦးပါလေလာသုံးသပ်ရဲ့အဖွဲ့တရက်ဖွဲ့စည်းထားကြောင်းကိုနိုဝင်ဘာ28ရက်နေ့ရက်စွဲနဲ့ထုတ်ပြန်ထားပါတယ်။
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပ
ါမြမတက်မတော်နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေအကြတိုက်ပွဲတွေနှစ်ပတ်အကြာဖြစ်ပွားနေတဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသကမွန်ဂိုတပ်စခန်းတွေကိုမြမတက်မတော်ကနေပြန်လည်ထိန်းချုပ်နိုင်ခဲ့ပြီးဖြစ်ပါတယ
်တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်ကျွန်မကအမီနာ
တိုင်းရင်သတင်းလွှာကဏ္ဍကိုနားဆင်ကြရတာဖြစ်ပါရဲ့ရှင်အခုညထုတ်လွှင့်ပေးနေတဲ့9နိုင်ကနေ10နိုင်ထိအစီအစဉ်အစာဆုံးကိုအတန်လွှင့်ချိန်ပြီးပြခြင်းည10နိုင်ကနေ17နိုင်ထိလိုင်းဒိုမီတာ32နဲ့50တို့ကနေနားဆင်နိုင်သလို VOA Facebook စာမျက်နှာကနေပြီးတော့လည်းနားဆင်နိုင်ကြပါရဲ့ရှင်အခုညပိုင်းအစီအစဉ်အဆုံးမတက်ခင်မှာသတင်းအချင်းချုပ်ကိုမတ်တင်ကြီးထိုက်ကကြေညာပေးပါဦးမယ်ရှင်
American သမ္မတဘရက်ကိုဘာမားရဲ့တန့်စင်တဲ့စွန့်ရဲ့အစီအစဉ်ကိုပြင်းပြင်းထန်ထန်ဆန့်ကျင်သူတို့ကိုသဘာဝပတ်ဝန်းကျင်ထိမ့်သိမ့်ရေးအေဂျင်စီအကြီးအကဲအဖြစ်ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကရွေးချယ်လိုက်ပါတယ်။သမ္မတအိုဘားမားရဲ့တန့်စင်တဲ့စွန့်ရဲ့အစီအစဉ်ကတော့ American ပြည်ထောင်စုအတွင်းကဇာအပိဆက်ယုံနေရဲ့ကာဗွန်ထုတ်လွှတ်မှုကိုရှော့ချပြီးရာသီဥတုပြောင်းလဲမှုကိုအရေးယူလှုပ်ဆောင်မဲ့အစီအစဉ်ဖြစ်ပါတယ်။တဘာဘဝင်ကျင်ထိမ့်သိမ့်ရေးအေဂျင်စီအကြီးအကဲအဖြစ်ထရန့်ရွေးချယ်လိုက်တဲ့ Oklahoma ရှိနေချုပ် Scott Pugh ကသမ္မတဥပမာရဲ့တန့်စင်တဲ့စွန့်ရဲ့စီမံကိန်းကိုပြီးခဲ့တဲ့ဇန်နဝါရီလကတရားစွဲခဲ့တဲ့ပြည်နယ်ပေါင်းစုံကအရရှိ28ဦးထဲကတဦးဖြစ်ပါတယ်။ဆီးရီးယားနိုင်ငံအလက်ပိုမြို့မှာသဘုံတွေကိုဆီးရီးယားစစ်တပ်ကအောင်ပွဲတွေရရှိချိန်မှာပဲဆီးရီးယားသမ္မတဘာရှာလ်အယ်အာဆတ်က9နှစ်တာဆီးရီးယားပြည်တွင်းစစ်ဆုံးသက်သွားတဲ့အထိဆက်ပြီးတိုက်ခိုက်သွားမယ်လို့ပြောဆိုလိုက်ပါတယ်။နိုင်ငံပိုင်သတင်းစာ L Warden နဲ့တွေ့ဆုံမေးမြန်းကမ်းမှာသမ္မတအာဆတ်ကအခုလိုပြောဆိုထားတာကိုဒီကနေ့ကြာသပတေးနေ့တုပ်သတင်းစာမှာဖော်ပြထားပါတယ်မြန်မာအစိုးရရဲ့ရခိုင်ရေးအကြံပေးကော်မရှင်ဥက္ကဋ္ဌကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအနန်နဲ့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုတို့အင်ဒိုနီးရှားနိုင်ငံဘာလီမြို့မှာဒီကနေ့တွေ့ဆုံပြီးရခိုင်ပြည်နယ်တွင်းအကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးဆွေးနွေးကြပါတယ်ရခိုင်ပြည်နယ်တွင်းကပြည်ပခါတွေကိုအေးအေးယူဖြည့်ရှင်ရင်းနဲ့အင်ဒိုနီးရှားနိုင်ငံဘက်ကစိုးရိမ်မှုတွေကိုအင်ဒိုနီးရှားသမ္မတဝီဒိုဒိုကဆွေးနွေးခဲ့တယ်လို့လည်းသမ္မတနန်းတော်ကထုတ်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ရှင်
ကြာသပတေးနေ့ညနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်သိန်ကြီးထိုက်ကြေညာပေးသွားတာပါဒီညအစီအစဉ်ထုတ်လုပ်ရေးမှုကမတ်ဤတန်စင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဂျွန်နာကမင်းဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA Internet စာမျက်နှာ burmese.voanews.com မှာလည်းနှာစင်နိုင်ကြပါတယ်မနေ့ဖန်တောက်ကြနေ့မနေ့ပိုင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 40 49တို့ကနေတိုက်ရိုက်ဖန်ယူနှာစင်နိုင်ပါတယ်ရှင် VOA ကိုနှာစင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကို ရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်ကျမခွာမျိုးပါ
This program has come to you from the Voice of America, Washington.